ဒီနေ့လေ့လာမှာကရူပဝဆရစိတ်15ပါးနော်အရင်အပတ်တွေကလေ့လာခဲ့တာကဗာစိတ်တွေတည်းအကုသိုလ်စိတ်အဟိတ်12ပါးအဟိစိတ်18ပါးကာမဝဆသောကနာစိတ်24ပါးအဲ့ဒီဟာအပေါင်းကိုကာမဝဆရစိတ်54ပါးနော်အဲ့ဒီကာမဝဆစိတ်54ပါးကလူအားလုံးနဲ့ဆိုင်တဲ့လူတမန်ဒီလည်းပဲရနိုင်တဲ့စိတ်မျိုးတွေနော်အခုဒီနေ့လေ့လာမယ့်စိတ်တွေကဒါလူတော်တွေအတွက်နော်ဇန်စိတ်တွေအခုဒီနိုင်ငံမှာ higher consciousness ဆိုလို့သူတို့လှုပ်လှုပ်နေတယ်ဘာတွေလှုပ်ကြတယ်တော့မသိဘူးအဲ့ဒါဥစ္စနုဗုဒ္ဓဘာသာအနေနဲ့ပြောရင် higher consciousness ဆိုတာဒီရူပဝဆရစိတ်ကစရပါဠိတုတ်တန်ဒီမှာဥတ္တရိမနုဿဓမ္မဆိုတဲ့စကားလုံးလေးရှိတယ်။ဟိုဗမာလိုပြန်လာတော့လူတို့ဤကုသိုလ်ကမ္မပဋ္ဌာတရား7ပါးတဲ့လွန်မြတ်သောဇံမက်ဖို့တရားလို့အဲ့ဒီလိုပြန်တယ်။အဲ့တော့အထက်တန်းကြတဲ့တရားပေါ့လေ။တာမန်လူတွေရတာမျိုးမဟုတ်ဖဲနဲ့ထက်မြက်တဲ့ပုဂ္ဂိုလ်တွေတော်တဲ့ပုဂ္ဂိုလ်တွေရတဲ့စိတ်မျိုးနော်ဒါရူပဝဆရစိတ်ကစပြီးတော့ဥတ္တိမနုဿဓမ္မလို့ခေါ်တယ်။ဒါကြောင့်မို့ higher consciousness ဆိုရင်ဗုဒ္ဓဘာသာအနေနဲ့အဘိဓမ္မာအနေနဲ့ပြောရင်ဒီနေ့လေ့လာမယ့်စိတ်ကစပြီးတော့အထက်ပေါ့။ရူပဝဆရစိတ်။အဲဒီရူပဝဆရစိတ်ကြတော့ကိုဟိုကုသိုလ်ရိုးရိုးကုသိုလ်ပြုတာလို့ဟိုအားလေးထားလို့ယုံဒီအားလေးထားလို့ယုံဟုတ်လား။ဒါနပြုယုံနော်ဘုရားရှိခိုးယုံလူယုံတန်းယုံနဲ့မရဘူးဒီဟာကြတော့ဘာဖြစ်လာဆိုတော့ဘာဝနာပါလာပြီကမ္မထံကိုထိုင်မရတယ်ဒီဇန်စိတ်တွေဆိုတာကမ္မထံမထိုင်မင်းနဲ့ဒီဇန်စိတ်တွေမရနိုင်အဲ့ဒီတော့ကမ္မထံကဗုဒ္ဓဘာသာမှာနှစ်မျိုးရှိတယ်တမထကမ္မထံရယ်ဝိပဿနာကမ္မထံရယ်သမထကမ္မထံဆိုတာကသမာဓိဖြစ်အောင်လုပ်တဲ့ကမ္မထံသမာဓိကိုအားပေးတယ်အကျိုးကလည်းသမာဓိအကျိုးပဲရတယ်နော်ဝိပဿနာကမ္မထံဆိုတာကဒီတရားတွေရဲ့ယုံနံတရားတွေသင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တကိုမြင်အောင်ကြည့်ပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုသည့်တိုင်အောင်သို့မဟုတ်မက်ဖို့ရသည့်တိုင်အောင်သွားတဲ့ကမ္မထံကဝိပဿနာကမ္မထံအဲ့တော့သမထကမ္မထံဆိုတာကတော့အဲ့ဒီလိုယုံ nant ရဲ့အဖြစ်အပျက်ကိုမြင်အောင်ရှုတာမဟုတ်ဘဲနဲ့စိတ်တည်ကြည်မှုသမာဓိအားကိုထူထောင်သွားပြီးတော့မှဒီသမာဓိအားနဲ့ဒီအခုလိုဇန်စိတ်တွေနော်ဇန်စိတ်တွေတဲ့အထက်တက်လာရင်အဘိညာဉ်ဆိုတဲ့စိတ်တွေအဲ့ဒီစိတ်တွေရအောင်အားထုတ်တာဒါသမထကမ္မထံလို့ခေါ်တယ်အဲ့ဒီသမထကမ္မထံကအမျိုးပေါင်း40တောင်ရှိတယ်စိုက်တာအားထုတ်လို့ရနော်ဒီအင်္ဂလိပ်လိုပေးထားတဲ့ခြားထားအဲ့ဒါကမ္မထံ40ပဲအဲ့ဒီကမ္မထံ40မှာဒါကတော့ကမ္မထံမှန်းကျမှဒီဟာကိုအပြည့်အစုံသုံးမယ်ဒီခြားကိုအခုဟာကတော့ခူဟူကိုပဲရည်ရွယ်ပြီးတော့လှုပ်ထားတယ်အဲ့တော့ပြောချင်တာကတော့ဗာလဲဆိုတော့ကိုအခုကမ္မထံနဲ့40ဆိုပြီးအောက်တက်တဲ့ကဟာတွေကကမ္မထံ40နော်အပထမဘာလို့ကစိနာ10ကတိုင်း10ကတိုင်း10မျိုးနော်ပြတော့ကိုအသုဘ10ဒါကအသုဘကမ္မထံ10မျိုးပြတော့အနုစတိ10ဒါကအနုတတိကမ္မထံ10မျိုးပြတော့ကိုအပ္ပမညာ4ဒါကဗြဟ္မဝိဟာရလို့ခေါ်တဲ့မေတ္တာကရုဏာမုဒ္ဒရာဥပ္ပခပြတော့စัญညာဝါဆိုတာကတင်ညာတင်ညာဆိုတာကအစာမှာအစာအစာမှာဒီတွယ်တမှုမရှိအောင်ဆင်ခြင်ပြီးတော့စားတယ်ဒါစအစားအတော့ရဲ့ယူလျာကောင်းပုံပေါ့လေဒါကိုဆင်ခြင်ပြီးတော့ဆင်ခြင်တဲ့ကမ္မထာနော်ဝါဝဋ္ဌာနဆိုတာကခွဲကြတာဓာတ်လေးပါးခွဲကြတာပထဝီအာပေါ်တေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါးအစုဝေးမျှတာရှိတယ်ဒီဓာတ်ကြီးလေးပါးအစုဝေးကိုရဲ့ဒီသဘောတဘာဝကိုမြင်အောင်ရှုတာနောက်ဆုံးတစ်ခုကတော့အာရုပဆိုတာတော့ဟိုအရူပဇံ၄မျိုးဆိုပြီးတော့အဲ့ဒီလိုကမ္မထာ40ရှိတယ်အဲ့ဒီကမ္မထာ40ကကမ္မထာတိုင်းကမ္မထာတိုင်းကဇံကိုရစေနိုင်တာမဟုတ်ဘူးတချို့ကမ္မထာကရဇံကိုရစေနိုင်တယ်တချို့ကမ္မထာကဇံကိုမရစေနိုင်ဘူးအ ဲ့ဒါကနောက်ဆုံး column မှာကြည့်လိုက်နော်ဈာန5လို့တွေ့လိုက်ဟုတ်လားအဲ့တော့အဲ့ဒီ order ဖတ်ကြည့်လိုက်ရင်ပထဝီကစိဏနဲ့ပထဝီကတန်းဆိုတော့မြေကြီးရှုတဲ့ကတန်းပထဝီကတန်းကိုအားထုတ်ရင် first to fifth ဈာနနော်ဒါပထမဈာန်ဒုတိယဈာန်တတိယဈာန်သုတ္တဈာန်ပင်စမဈာန်တိအောင်ရမယ်ထိုးလို့ပဲသွားအောက်အတူတူပဲအတုပ7ပါးကျတော့ကျင်ဗာဇံသာရနိုင်လေပထမဈာန်မရနိုင်ဒုတိယတတိယမရနိုင်ဘူးလေအာယုံကျန်းလို့လူတွေကောင်ကြီးတွေကိုလူတွေကောင်ယူရတာလားပုတ်ပွားတာလေးယူရတာဆိုအာယုံကျန်းလို့ဝိတက်မပါလို့မရဘူးဝိတက်ဆိုတာကနောက်တော်တကြကြသိလိမ့်မယ်နော်ဒါမှပထမဈာန်သာရနိုင်ဟောဗုဒ္ဓံနုတ္တိကျတော့ဈာန်ကိုလုံးဝမရအောင်နော်ဟိုအခုပရိစိတ်တာလို့ပေါ့အရဟံတမသမုဒ္ဒောလို့တာဟာဈာန်တိအောင်မပို့နိုင်ဈာန်မရအောင်နော်ဒါပေါင်းဆိုမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအာယုံပြရတာဂုဏ်တော်တွေကနှင်းနေတယ်နှင်းနေတော့မထောက်မိနိုင်ဘူးမစုပ်ကင်နိုင်ဘူးဖြစ်တယ်အဲဒါကြောင့်မို့ဇန်တိအောင်တမာတိကမတက်နိုင်ဘူးဒါကြောင့်မို့ဗုဒ္ဓံနုတ္တိဇန်မရဘူးဓမ္မံနုတ္တိသံဃာနုတ္တိသီလံနုတ္တိစာဃာနုတ္တိဒေဝတာနုတ္တိဥပသမံနုတ္တိဥပသမံနုတ္တိဆိုတာကနိဗ္ဗာန်ကိုအဖန်ပါအောင်မိတာဒါကနိဗ္ဗာန်ဟိုတက်ရဲ့အာယံပြူတာမဟုတ်သေးဘူး။နိဗ္ဗာန်ကောင်းတယ်ဆိုပြီးတော့နိဗ္ဗာန်ရဲ့အင်းငင်းချမ်းကိုအာယံပြူပြီးတော့နေတာမျိုး။နော်အဲ့ဒါလည်းဘယ်သူဆံမရနိုင်ဘူး။ပြီးတော့မရဏတတိလို့ခေါ်တယ်။တည်ခြင်းကိုနှလုံးသွင်းတာဒါလည်းဆံမရနိုင်ဘူး။ကာယကတာတတိဆိုတာကကေတာလုံးမှာပေါ့။နော်။ကေတာလုံးမှာနခရဏတဆော့ဆိုတာ။အဲ့ဒီကာယကတာတတိကိုအထုတ်ရင်ဘာဆံရမလဲ။ပထမဆံရတယ်။ဟုတ်ပြီ။အာနာပါနတတိဝင်သက်ထွက်သက်ဒါကြတော့ဆံအလုံးရတယ်ဆိုတော့နော်ပထမဆံဒုတိယဆံတတိယဆံသုတ္တဆံပင်စမဆံထင်အောင်ရတယ်။နောက်အပ္ပမညာ၄ဘက်မှာကြည့်လိုက်မေတ္တာကိုအားထုတ်ရင်ဘယ်ဆံရမလဲ။စတုထဆံထင်အောင်ရမယ်နော်။ကရုဏာမုဒိတာဒီတိုင်းပဲ။ဥပိ္ပခာကြတော့ဟောတခုလေပင်စမဆံတခုလေနော်။နောက်တစ်ခါအဲ့ဒီ
မေတ္တာဟိုဘာ။မေတ္တာကိုမထမ်းရှိ
မေတ္တာဆိုမေတ္တာပို့လားဒါတတ်တော်လေးချမ်းသာပါသေးလို့အဲ့လိုမြတ်တာပို့လာ
။ဒီရဒီမြတ်တံမှာဒုစရဆိုပြီ
းဒီအဲ့ဒါတာထောင်းနော်အဲ့ဒါဇေယိုက်နဲ့ပြောတယ်အဲ့ဒါဆိုကမ္မထမင်းရောက်သွားလိမ့်မယ်။ဒါဥပိ္ပခာကအဲပိစမဆံရတယ်နော်ပြီးတော့ကိုနောက်တစ်ခုတင်ညာတိဆိုတာအာဟာရပတိကူလတင်ညာဆိုတာခုနအစားအသောက်မှာယွန်းရှာပွဲလို့ဟိုမြင်အောင်ကြည့်တယ်ကမ္မထမင်းကဇံမရနိုင်ဘူးနော်စတုဓာတုဝဋ္ဌာဏဓာတ်လေးပါခွဲတာဆံမရနိုင်ဘူးပြီးတော့ကိုအာရုပလေးပါတော့သူအလိုက်ပထမအာရုပဇံဒုတိယအာရုပဇံစသည်ရသွားတယ်နော်အဲလိုဖြစ်တော့ကိုဇံရခြင်းပြီးဆိုပါတော့နော်ကိုကပထမဇံကနေပြီးတော့ပင်စမဇံထိအောင်အကုန်လုံးရခြင်းတဲ့လူတယောက်ဆိုရင်ဘယ်လိုကမ္မထမ်းမျိုးယူမလဲကတိုင်းဆယ်ပါးယူနိုင်တယ်ပြီးတော့အာနာပါနတတိယူနိုင်တယ်နော်ပြီးတော့ကိုဥပိ္ပခာဆိုတော့ဥပိ္ပခာကျတော့မေတ္တာကရုဏာမပါဘဲနဲ့ဥပိ္ပခာမရဘူး။အဲ့ဒါမေတ္တာအခြေခံရမယ်။မေတ္တာနဲ့ပရမဇန်ဒုတိယဆန်တတဆုဆန်ဖြစ်ပြီးမှဥပိ္ပခာသွားရမယ်။အဲ့တော့ဒီ၄မျိုးလုံးလို့ပဲဆိုရင်လည်းရပါတယ်နော်။အေးကောင်းပြီ။အဲ့တော့ဆိုတော့ဒီဇန်ရခြင်းတဲ့ပုဂ္ဂိုလ်တယောက်ကပထဝီကတိုင်းအထုတ်တယ်ပြောကြပါစို့နော်။ပထဝီကတိုင်းအထုတ်တယ်ဆိုတဲ့အခါကျတော့ကိုမြေကြီးဒီတိုင်းကြည့်ပြီးတော့အထုတ်လည်းရတယ်။သုံးဖို့ကတိုင်းဝန်းလေးလို့ရတယ်ပိတ်ကားလေးပုံမှာကျက်ပြီးတော့မြည်ညက်ပေါ့လေရှင့်ပေါ့ရှင့်ရလည်းပဲဟိုအယုံအာယုံအယောင်လို့ဆိုတယ်နီနီပေါ့လေအဲ့ဒီမြည်ကြီးတုတ်ဝိုင်းလေးတုတ်ပြီးတော့ကြာကြာနလားပို့တိုက်ပြီးတော့ချောင်းထားပြီးတော့ပေါ့အဲ့ဒါလေးကိုသူရှင်နှမ်းမှာထားပြီးတော့ဒါစိတ်ညင်ရမသွားမှတော့ဒီစူးစူးညံနေတဲ့ဆိုမရဘူးအဲဒီအစီအစဉ်လေးလို့ဒါတော့အရှိကြီးရှိတယ်ဟူသူတို့မှာအဲ့ဒါလေးတော့ကိုမပြောနဲ့နော်အဲ့ဒီရှင့်မှာထားပြီးတော့ပထဝီအဲ့ဒါပဲအထက်ထက်စိတ်ဖြစ်ရွတ်နေတာဒါတော့ဒီကတိုင်းဝန်းကိုပဲကြည့်အောင်ကတိုင်းဝန်းနဲ့ပဲစိတ်ကထားရအောင်စိတ်အပြင်းမထွက်စေအောင်အဲ့တည်းပဲပထဝီနဲ့ဒါအချိန်မောထောင်သုံးသိန်းသန်းလောက်ရတာပဲအဲ့ဒီလိုလှုပ်လိုက်လို့နောက်တစ်ချိန်ကျတော့တမတဖြည်းဖြည်းနဲ့စိတ်ကငြိမ်းလာစိတ်ကငြိမ်းလာအနောက်ကျူတွေပေါ့နော်စိတ်ထဲမှာရှိတဲ့အနောက်ကျူတွေငြိမ်းသွားတဲ့အခါကျတော့ဘာဖြစ်လဲမျက်လုံးမှိတ်လိုက်ပြီမှလို့သူကမြင်နေတော့အဲ့ဒီလိုမျက်လုံးမှိတ်လိုက်ပြီမှလို့မြင်နေတဲ့အာယုံကိုပฏิဘာကအဥက္ကဟနမိတ်လို့ခေါ်တာနော်ဥက္ကဟနမိတ် အဲ့ဒီလိုမြင်တဲ့အခါကျရင်ခုနကတိုင်းဝန်းကိုမတုံးတော့ဘူးသူကတခြားနေရာသွားထိုင်ပြီးတော့လည်းရပဲအဲ့ဒီလိုသူသွားခြင်းနေရာသွားတော့အဲထိုင်ပြီးတော့မျက်လုံးမှိတ်ပြီးတော့မြင်အောင်ကြည့်ပြီးတော့ထပ်ပြီးတိုင်းမဲပထူဝီပထူဝီနဲ့ပဲပွားများတယ်အဲ့ဒါအခမ်းမသိရင်လည်းပဲကြောက်သွားတာအဲ့ပျောက်သွားရင်လည်းပြန်သွားဖို့နေရာလေးပြန်သွားကတိုင်းဝန်းပြန်ကြည့်လို့ပေါ့လေအဲ့လိုနဲ့သူတော်တော်လေးနိုင်လာပြီဆိုတော့ကိုနောက်နမိတ်တစ်ခုဒီနမိတ်ကတိုးတက်သွားတာနောက်နမိတ်ဆိုအတက်တော့မဟုတ်ဘယ်လိုလဲဆိုတော့ကိုပထမဥက္ကဟနမိတ်အခိုက်တန်တုန်းကပထဝီကတန်းကိုကြည့်တဲ့အခါအဲ့ဒီကတန်းအရှိတန်းမြင်တာကတန်းအရှိတန်းဆိုတာလက်နဲ့လှုပ်ရတာဆိုတော့လက်ရာလေးတွေပါလေးတွေထင်းနေရဲ့ကတန်းအပြစ်လို့ခေါ်တယ်ချွေရင်းချက်ကလေးတွေဒါလေးတွေကမြင်နေတယ်အဲ့ဒီနောက်တစ်ဆင့်ရောက်တဲ့အခါကျတော့ပฏิဘာကနမိတ်လို့ခေါ်တယ်အဲ့ဒီပฏิဘာကနမိတ်အဖြစ်ထင်းလာတဲ့အခါကျတော့ဒါတွေအကုန်လုံးပျောက်သွားတယ်အဲ့ဒီခုနကကတန်းအပြစ်ဒေါသတွေအကုန်လုံးပျောက်သွားတော့ကတန်းကတကယ့်ကိုချောမွေ့တန်ရှင်းပြီးတော့အကျဉ်းချင်းပုတ်ထားတဲ့ကျေးမုံလို့ပေါ့လေတုံးမဟုလလာလာပြီးနေညတိမ်နေရထွက်လာတာလလို့ပေါ့လေအဲ့ဒီလိုတကယ့်ကိုတန်တန်ရှင်းရှင်းနဲ့မြင်လာတယ်အဲ့ဒီချိန်ခါမှာဒါပฏิဘာကနမိတ်ရတယ်လို့ခေါ်တယ်အဲဆက်ပြီးတော့တစ်ခါထပြီးတော့ဒါပဲကြည့်ပြီးတော့အားထုတ်ဆိုတော့အဲ့ဒီခါကျတော့မှဇန်ဆိုတာရောက်တာစိတ်တွေတကယ်ငြိမ်သွားပြီးတော့ခုနဒီအနောက်အကျူဖြစ်တဲ့ကာမိသန္တတို့นิพพานะလို့ခေါ်တဲ့ကာမိသန္တတို့ပြပါဒတို့ဘာတို့ညင်သွားပြီးတော့အဲ့ဒီမှာဆန်စိတ်ပေါ်လာ။အဲဒီနေ့လေးလာမှာအဲ့ဒီဆန်စိတ်။အဲ့ဒါနောက်တစ်ခါဆက်လေးလာတော့ဒုတိယဆန်စိတ်ရပြန်ရောပေါ့ဟုတ်လား။နောက်တစ်ခါဆက်လေးလာတတိယအဲ့လိုအနေနဲ့တော့ပင်စမဆန်တိအောင်သွား။အဲ့တော့အခုဆန်စိတ်ရူပါသရစိတ်နော်။သို့မဟုတ်ရူပါသဆန်စိတ်ဆိုတော့15ပါးရှိ။အဲ့ဒီမှာကုသိုလ်ကဘယ်လောက်တော့5ပါး။ဝိဘက်က5ပါးကရိယာက5ပါးဟုတ်ကုသိုလ်ဆိုတာပါတော့အပြည့်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိတဲ့တရားပေါ့နော်ဝိဘက်ဆိုတာကပါတော့အကျိုးကရိယာဆိုတာကပြုကမ္မတ္တဖြစ်တဲ့တရားကောင်းပြီအဲ့ဒီပထမဇန်စိတ်ဖြစ်တော့အဲ့ဒီပထမဇန်စိတ်ကဘယ်လိုသဘောရှိသလဲတဲ့ခင်ဖတ်လိုက်စမ်းနံပါတ်1ကပါတော့ဝိတက်ဝိသာကပီတိဒုက္ခဧကကတာနဲ့တကားဖြစ်တော့เนาะပထမဆန်စိတ်ပထမဆုံးရတဲ့စိတ်မလို့ပထမလို့ခေါ်တာပေါ့သူကျင့်စဉ်နဲ့ကျင့်သွားရင်စဆာကြီးဒုတိယဆန်ကမရဘူးတတိယဆန်ကမရဘူးဒါလိုဟာတဲ့ပေါ့ကြောက်တက်တယ်လို့မဟုတ်လားပထမကစတဲ့တောင်သူပထမရတာမလို့ပထမဆန်စိတ်ဒုတိယရတာဒုတိယဆန်နေပါပေါ့အဲမြတ်စွာဘုရားဟောတဲ့အစဉ်ဆိုရင်လည်းဒီလိုပဲဟောတာများတော့ကိုဒါအစဉ်ဟောတဲ့အစဉ်ဆိုရင်လည်းဟုတ်ပါတယ်เนาะကောင်းပြီအဲ့ဒီပထမဇန်စိတ်မှာတဲ့ဝိတက်ဝိสารပီတိဒုက္ခဧကကတာဆိုတဲ့ဒီတရားတွေနဲ့တကွဖြစ်တယ်တဲ့အဲ့ဒီဇန်စိတ်ဟာဆိုတော့အဲ့ဒီဇန်စိတ်ဟာဒီတရားတွေနဲ့ရှင်တယ်လို့ဆိုတာ ਨੇ အတူတူပဲနော်တကွဖြစ်တယ်ရှင်တယ်နော်အတူတူပဲရှင်တယ်ဆိုတာသိလားတပြန်နဲ့ဖြစ်တာကိုဆိုလို့တပြန်နဲ့အတူတူဖြစ်တာကိုဆိုလို့နော်အဲ့ဒီဝိတက်ဝိสารပီတိဒုက္ခဧကကတာမှာทุกข์ครับทุกข์ဆိုတော့ပါလေချမ်းသာအမှန်ကဒုက္ခကဝေဒနာချမ်းသာခံစားမှုဟိုတခါတည်းကပြောခဲ့တယ်သောမနတဝေဒနာရှိတယ်မဟုတ်လားအဲအဲ့ဒါပဲเนาะအဲ့ဒါကြောင့်မို့စေတသိက်အနေနဲ့ပြောမှဆိုရင်ဒီမှာရှိတဲ့ဒုက္ခဟာပါလေဝေဒနာစေတသိက်เนาะစေတသိက်ကဒုတိယပိုင်းကျတော့တွေ့လိမ့်မယ်အဲ့ဒီပထမဇန်စိတ်ဟာတဲ့ဒီ5မျိုးနဲ့တကွပြတဲ့ဒီ5မျိုးနဲ့တင်တော့မကဘူးเนาะပထမဇန်စိတ်ကစေတသိက်တွေအများကြီးနဲ့ဖြစ်တယ်သို့တော့ဒီ5မျိုးကိုပဲဇန်သံအင်္ဂါလို့ခေါ်ရနော်အဲ့တော့ပထမဝဟရနားလည်ဖို့ကဇံဇံအင်္ဂါဇံစိတ်ဟုတ်ပြီလားဟောအောက်မှာရှိတယ်အောက်ဆုံးမှာဖိုက်ဆံမှာဝိတေဝိสารာပီတိဒုက္ခဝေဒနာဧကကတဥပိ္ပခာလည်းဝေဒနာနော်ဒုက္ခတဲ့အတိဇံအင်္ဂါဇံဤအစိတ်အပိုင်းကိုခေါ်သည်ဝိတေကိုဇံအင်္ဂါလို့ခေါ်တယ်အင်္ဂါဆိုတော့ပတ်constituent part เนาะวิสาระหาสันเองกาปิติทุกข์เอกกตะอุปคขาตะคุตะคุสิโกสันเองกาเอริ5บาอป้องโกสันลุขอล่ะถ้าปฐมสันอโลโซราบ่ดุติยสันสิง4บาဖြစ်มั้ยตติยสันสิง3บาဖြစ်มั้ยสุตตสัน2บาဖြစ်มั้ยปิสมสัน2บาဖြစ်มั้ยเนาะเอริเองกาป้องไล่ตาโกบาลุขอเลยสุสันลุขอเลยเนาะโหอุซึนပြောနေจังมอตอกะลุเว้ยဟုတ်ล่ะตะคุตะคุจ้ะ အစိတ်ပိုင်းလေးတွေမဟုတ်လားအဲ့ဒီကလေးပေါင်းလိုက်တဲ့ခါကျတော့ကားလို့ဖြစ်လာအဲကားဟာစမ်းမယ်နော်ဝိတက်ဟာဟိုဖူးယူတို့စတီယာရင်းတို့ဘာလို့ပေါ့လေဝိတက်ဝိဆရာအဲ့ဒါမျိုးတခါအဲ့ဒီဇန်လို့ခေါ်တဲ့ဒီ၅ပါးအပေါင်းနဲ့အတူတကွဖြစ်တဲ့ရှင်တဲ့စိတ်ကိုမှဇန်စိတ်အဲ့ဒီလိုအဲ့တော့ဇန်ဇန်အင်္ဂါဇန်စိတ်ဒီသုံးမျိုးကွဲထားရနော်ဇန်ဆိုတော့ဗာလဲပထမဇန်အင်္ဂါစပြီးဇန်အင်္ဂါဆိုတော့ဗာလဲဝိတေဝိဇာရပီတိဒုက္ခဧကကတာယဥပိ္ခာယနော်ဒီဟာတစ်ခုတစ်ခုစီကိုဇန်လို့ခေါ်အဲ့ဇန်အင်္ဂါလို့ခေါ်တယ်သူတို့အပေါင်း၅ပါးအပေါင်း၄ပါးအပေါင်း၃ပါးအပေါင်း၂ပါးအပေါင်း၂ပါးအပေါင်းကိုဇန်လို့ခေါ်တယ်အဲ့ဒီ၅ပါးအပေါင်းစသည်နဲ့အတူတကွဖြစ်တဲ့စိတ်ကိုဇန်စိတ်လို့ခေါ်တယ်အခုဒီစိတ်ကအဲ့ဒီပထမဇန်စိတ်ကအဲ့၅ပါးနဲ့အတူတကွဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုပထမဇန်စိတ်နော်ကောင်းပြီဇန်ဆိုတာဘာလဲတဲ့ဇန်ဆိုတာအာယုံကိုစူးစူးဆိုက်ဆိုက်ရှုတာဇန်လို့ခေါ်တယ်နော်သူ့ရဲ့ဟိုဟိုအတိတ်ပဲကအာယုံကိုစူးစူးဆိုက်ဆိုက်ရှုတာပြီးတော့ဒီနိဗ္ဗာန်လို့ခေါ်တဲ့အနှောက်အယှက်တရားတွေကိုလောင်ကျွမ်းစေလောင်ကျွမ်းပစ်နေတဲ့သဘောတရားမျိုးကိုလည်းဇန်လို့ခေါ်တယ်အတိတ်ပဲနှစ်မျိုးရှိတယ်ဇန်ဆိုလို့ပုံမှာရှုတယ်ဆိုတဲ့အတိတ်ပဲရှိတယ်လောင်နေဆိုတဲ့အတိတ်ပဲရှိတယ်ရှုတယ်ဆိုတဲ့အတိတ်ပဲနဲ့ယူတဲ့အခါကျတော့ဒီအာယုံကိုစူးစူးဆိုက်ဆိုက်ရှုတာဒီအာယုံပေါ်မှာစိတ်ထားတယ်ခုနကပထဝီကတိုင်းပေါ်မှာပဲစိတ်ထားတယ်လို့ပေါ့ငြိမ့်မြင်အောင်ထားတာရှုပစ်တယ်လောင်ပစ်တယ်ဆိုတဲ့အတိတ်ပဲနဲ့ကျတော့ဟိုကာမစ္ဆန္ဒတို့ကြာပါတာလို့ဆိုရင်အနှောက်အယှက်တရားလေးတွေရှိတယ်အဲ့ဒီအနှောက်အယှက်တရားတွေကိုပယ်ပြစ်တာသူကအဲ့တော့ဇန်စိတ်ဖြစ်နေတဲ့အချိန်ခါမှာအဲ့ဒီအနှောက်အယှက်တရားတွေမရှိဘူးတင်းနှစ်ပစ်တဲ့ဖြစ်နေအဲ့ဒီဟာကိုပဲရှုပစ်တယ်လောင်ပစ်တယ်လို့သုံးတယ်ဒါကြောင့်မို့ဇန်ဆိုတဲ့ဒီစကားလုံးမှာရှုတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ရှုတယ်လောင်တယ်ဆိုတဲ့အဓိပ္ပာယ်ရှိနားလိုက်နော်ရှုတယ်ဆိုရင်ဗာလဲအာယုံကိုမြင်းမြင်းမြန်မြန်ကြီးရှုတာလောင်တယ်ဆိုတော့ကိုစမ်းချင်တဲ့တရားတွေကိုလောင်ကျွမ်းပြစ်လိုက်တာအဲ့ဒီတော့အဲ့တော့ခုနပထဝီကတိုင်းအာယုံကိုတခါတည်းသူကရှုလို့စူးစူးဆိုက်ဆိုက်ကိုရှုတယ်စူးဆိုက်ရှုတော့တဖြည်းဖြည်းနဲ့စိတ်သွားတာတွေဟိုရောက်ဒီရောက်ရောက်တယ်တဖြည်းဖြည်းငြိမ်သွားတာဒါပယ်သွားတာပေါ့လေခုနပြောတဲ့ဟိုလောင်ပြလိုက်တယ်နော်အဲ့တော့ဇန်စိတ်ဖြစ်တဲ့ခါကျတော့အဲ့ဒီဇန်စိတ်မှာဒီ၅ပါးနဲ့တကွာဖြစ်တယ်ဒီ၅ပါးကူသာဇန်အင်္ဂါလို့ခေါ်တယ်တခြားစိတ်တိတ်တွေလည်းရှိသေးတယ်အဲ့တခြားစိတ်တိတ်တွေကိုတော့ဇန်အင်္ဂါလို့မခေါ်ဘူးဘာကြောင့်လို့ဆိုတော့ဒီ၅ပါးမှသာတဲ့အဲ့ဒီလိုအာယုံကိုစူးစူးဆက်ဆက်ရှုတတ်တဲ့တတ္တိနိဝရဏတွေကိုလောင်ကျွမ်းတတ်တဲ့တတ္တိရှိတယ်ဒါကြောင့်မို့ဒီ၅ပါးကိုသာဇန်အင်္ဂါလို့ခေါ်ရတယ်တခြားစိတ်တိတ်တွေကိုဇန်အင်္ဂါလို့မခေါ်ဘူးနော်ကောင်းပြီဝိတက်ဆိုတာပါလေတဲ့ပထမတကွဖြစ်ဖက်တရားတို့ကိုအာယုံတို့တင်ပေးခြင်းသဘောတဲ့နော်ဝိတက်ကဟိုရိုးရိုးတော့ကြံတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဝိတက်ဆိုရင်ကြံစီခြင်းနော်ကြံခြင်းကြံတယ်ဆိုဒီနေရာမှာဘာလဲဆိုရင်ဒီစိတ်ကိုအာယုံစီတို့ခေါ်သွားတယ်ရောက်အောင်ပို့ပေးတဲ့သဘောတရားကိုဆိုလိုတယ်ဒီလိုတခုကြမ်းနေရင်စိတ်ကဟိုအာယုံတစ်ခုကနေအာယုံတစ်ခုအာယုံတစ်ခုကနေအာယုံတစ်ခုရောက်နေအဲ့ဒါကြမ်းနေခေါ်တာဘူးနော်အဲ့တော့အဲ့ဒီခါမှာဝိတက်ဆိုတဲ့စိတ်တိတ်သဘောတရားလေးကအဲ့ဒီစိတ်ကိုအာယုံစီကိုပို့ပေးတာအဲ့ဒီသဘောတရားဝိတက်ကိုဘာနဲ့နှိုင်းတယ်လဲဆိုတော့တောကမြို့တော်မရောက်ဘူးတဲ့လူမြို့တော်ရောက်လာတဲ့အခါကျတော့မြို့မှရှိတဲ့လူကခေါ်ဘယင်းစီကိုခေါ်သွားတဲ့ဥပမာပေးတယ်အဲ့ဒီခေါ်သွားတဲ့လူကဝိတက်ပေါ့အခေါ်ခံရတဲ့တောသားကစိတ်ပေါ့အဲစိတ်ကိုအာယုံရှိသူဒီဝိတက်ကပို့ပေးတယ်ဒါမို့သူ့ကိုဝိတက်နော်အဲသူအတိပြေကတော့ဗာလဲအာယုံဒီဖြစ်ဖြစ်တရားတို့ကိုအာယုံတို့တင်ပေးခြင်းသဘောတရားရိုးရိုးလေးဆိုရင်တော့ဗာလဲကြံခြင်းလို့ပဲမှတ်ထားရအောင်ရအဲ့တော့တချို့စိတ်တွေမှာဝိတက်မပါဘူးဝိတက်မပါဘဲနဲ့အာယုံတက်နိုင်တဲ့စိတ်တွေလည်းရှိသေးတယ်နော်မြင်တဲ့စိတ်ကြားတဲ့စိတ်ဝိတက်မလိုဘူးလေဘာလို့ဆိုအာယုံနဲ့ထိခိုက်မှုက impact ကပြင်းထန်လို့အာကြီးလို့သူကြတော့ဝိတက်ကတင်ပေးဖို့မလိုလို့ဝိတက်မရှင်ဘူးလေ ဒုတိယသံသတိလည်းဝိတက်မရှိဘူးဒါကတော့ဘာဝနာရဲ့အစွမ်းကြောင့်သူ့မရောက်ခင်ကတခါလေဝိတက်ကဒီမှာတိတ်ကြတော့အာယုံနဲ့စိတ်ကိုတင်ပေးထားပြီးသားဖြစ်တော့ဇာစိတ်ဖြစ်တဲ့ခါကျတော့ဝိတက်မပါဘူးလို့အရှင်ရသွားတော့အာယုံနဲ့စိတ်ကတွဲသွားတော့နော်ဒါကြောင့်ဝိတက်မပါပြီးမယ်လို့လည်းသူတို့ကြတော့အာယုံကိုတက်သွားလို့ရတယ်ကောင်းပြီအဲ့ဒါကဝိတက်တဲ့ဝိစာရဆိုတာကဘာလဲတော့အာယုံကိုသုံးသက်ခြင်းထက်၍ထက်၍ယူခြင်းတဘောအဲ့ဒီအာယုံမှာထပ်ပြီးတည်ရဝဲဝဲလှုပ်နေတာမျိုးလေးကိုဝိစာရလို့ခေါ်တယ်။အကျဉ်းခံသုံးတော့သုံးသက်တယ်လို့သုံးတယ်နော်။အာယုံကိုသုံးသက်တယ်လို့သုံးတယ်။သုံးသက်တယ်ဆိုတာဝိတက်ကတင်ပေးပြလိုက်တော့ဝိစာရအဲ့ဒီပေါ်နေပြီးတော့ကြံ့တာ။အဲ့ဒါကိုဝိစာရလို့သုံးတယ်။အခုလူတွေပြောလို့ရှိတယ်အဲ့မပြောတဲ့ခါဘာညာဝိတက်ဝိစာရများတာဟုတ်လား။သူအကြံများတဲ့ကောင်ဆိုမင်းဝိတက်ဝိစာရတယ်များတဲ့ကောင်မှဒီလိုပြောလို့ရှိတယ်နော်။ဝိတက်ကအာယုံပေါ်ပို့ပေးလိုက်တယ်ဝိသရကအဲ့ဒီအာယုံပေါ်မှာနေပြီးတော့ကြံ့တယ်အဲ့ဒီလိုသူတို့နှစ်ခုကသို့တော့တပြန်နေတော့ခဏမှာတော့သူတို့ကဖြစ်တာအဲတခါတလေအာယုံကသူတင်ပြီးတဲ့သဘောကထင်ရှားမယ်ဟာလားတခါတလေကြံ့တဲ့သဘောကပို့ပြီးတော့ထင်ရှားမယ်အဲ့လိုတော့ရှိတယ်အဲ့တော့အတူတူဖြစ်ပြီးတော့ဝိတက်နဲ့ဝိသရအထူးဘယ်လိုဥပမာလေးနဲ့ပြောမလဲတဲ့နော်ဥစ္စနုပြီးတော့မှအဲ့ဒီဥပမာလေးတွေသိသိအော်တဘောကြံ့စရာကောင်းတယ်အဲ့ဒီဥပမာလေးတွေနဲ့ကပ်ပြောလိုက်ရင်တိုးပြီးတော့မှတ်မိအဲခေါင်းလုံးကိုထိုးလိုက်တယ်တဲ့နော်ပထမဆုံးဒေါင်ငနဲ့မိတာကဝိတက်တဘောသူကနည်းနည်းကြမ်းအာယုံကတော့တိုက်တာအာယုံတော့ထိတာအာယုံတော့ပုတ်လိုက်တာပြီးတော့မှဟိုဆက်ပြီးတော့ညီးနေတယ်ညီးတံခေါ်တယ်နော်အဲ့ဒီညီးတံလို့ဟာကဘာလဲဆိုရင်ဝိစာရအဲ့တော့ဟိုဒေါင်ငနဲ့မိတာကဝိတက်နဲ့တူတယ်ဆက်ပြီးတော့ညီးနေတဲ့အတန်ကဝိစာရနဲ့တူတယ်အဲ့တော့နော်ဒါကတခုနော်နောက်တခုကတော့ဘာလို့ဆိုတော့စိတ်ကြီးကောင်းငင်ပြန်မှုလို့တဲ့ခါကျတော့ပထမမပြန်နိုင်သေးခင်တခါလဲဒီအတောင်ပံဟိုဘာလဲခတ်ပြီးတော့နည်းနည်းတွားရသေးတယ်ဟာပြီးတော့မှခါလဲဟိုဘောတိုးဟိုကောင်းငင်တက်သွားပြီးတော့ဝဲနေတယ်အဲ့ဒီအတောင်ပံခတ်တာကဝိတက်သဘောတဲ့သူကခတ်သူကဆုံးလို့ရှာရှာကြံ့ကြံ့နေနေရှိတယ်ကောင်းကင်မှာရောက်တက်ပြီးတော့လေဟုန်စီးပြီးဝဲနေတာကဝိစာရတဘောမျိုးပါဝိစာရအဲ့ဒါနဲ့တူတယ်တဲ့နော်နောက်တစ်ခုကတော့တရားပဒုံပေါ့လေပဒုံမှာကြာစီတို့ထိုးဆင်းသွားတာအဲ့ဒါကဝိတက်တဘောတဲ့သူတို့မှအဲ့ဒီကြာပေါ်မှာဒီနဲ့လှုပ်နေဝဲနေတာအဲ့ဒါဝိစာရတဘောအဲ့လိုဝိတက်နဲ့ဝိစာရရဲ့ထူးခြားမှုလေးတွေကိုဒါမှတ်ရတယ်သူတို့ဝိတက်ပြီးမှဝိစာရဖြစ်တာတော့မဟုတ်ဘူးနော်ဝိတက်နဲ့ဝိစာရတော့တပြိုင်နက်ဖြစ်တာ။တိုးတော့တစ်ခါတစ်ခါဝိတက်သဘောပူတင်ရှာတယ်။တစ်ခါတစ်ခါဝိစာရသဘောပူတင်ရှာ။ဒါဝိတက်ဝိစာရ။နောက်တစ်ခုကပါလား
။
ပီတိ။ပီတိဆိုတာပါလား။နှစ်သက
်
ချင်း။နှစ်သက်ချင်းသဘောနော်။နှစ်သိမ့်ချင်းနှစ်သက်ချင်းသဘော။အဲ့ဒါကပီတိ။ဒုက္ခဆိုတာပါလား။ကောင်းသောအာယုံကိုခံစားခြင်းတဘောဟုတ်လားအဲ့တော့ပီတိနဲ့ဒုက္ခသူးတယ်နော
်
ပီတိနဲ့ဒုက္ခအဲ့ဒီဒီနှစ်ခုအထူးလည်းပဲမှတ်ရမယ်ပီတိကလည်းနှစ်သက်တာပဲဒုက္ခလည်းချမ်းသာတယ်ဆိုရင်နှစ်သက်နေတဘောကြာနော်နော်အဲ့ဒါပီတိနဲ့ဒုက္ခအဲ့တော့ပီတိကဘာလို့နှစ်သက်ခြင်းတဘောဒုက္ခကကောင်းသောအာယုံကိုခံစားခြင်းတဘောအာယုံကောင်းတွေ့တဲ့အခါခံစားတာဟုတ်ဒါဒုက္ခလို့ပြောတော့ပေါ့လေဘာလို့လဲချမ်းသာလို့တော့လဲပီတိရောနှစ်သက်နေတာသဘောကျနေတာနော်အဲ့တော့ပီတိနဲ့ဒုက္ခဘယ်လိုထူးတယ်လဲဥပမာလာပါမှာခီးသွားတယ်ဆိုတော့ဒေသတဲ့မှာနော်ဒေသတဲ့မှာခီးသွားလို့တခါလေနေရဘူးမောကျွေးတွေရထွက်ပေါ့လေဤတွေကငတ်အဲ့ဒါလူတယောက်တွေ့ရဆိုတော့ပြေတော့မေးမယ်ရေလေးနဲ့ဘယ်ညာရှိတော့များအိုးစိတ်လေးကဘယ်နှရှိတော့ပေါ့လေဆိုတော့ဟိုလူကပြောပါဆိုတော့အိုးရှစ်တရားနေရှေ့သွားလို့ဆိုတော့တမိုင်းနှမိုင်းလောက်ကြာရင်ရေကန်ကြီးရှိလေရဲ့ပေါ့လေနော်ဆိုတော့အဲ့ဒီလိုရှေ့တမိုင်းလောက်မှာရေကန်ရှိတယ်လို့ကြားတဲ့အချိန်ကစပြီးတော့သူ့မှာပီတိဖြစ်သွားတာဝန်တာပဲဟာနှီးပြီနှီးပြီသာသာသာသာတခါတော့ရေကန်ကြီးလှမ်းမြင်လိုက်နော်အဲ့ဒီကြားဒီကစပြီးတော့ဒီကံရောက်တည်အောင်အကာလအတွင်းမှာသဘောကျနေတာနှစ်သက်နေတာဝန်တာနေတာဟာပီတိနော် အဲ့ဒါပီတိသဘောအဲ့ဒီရောက်ပြီးတဲ့နောက်ရေရေတွေချိုးမယ်ရေတွေတောက်မယ်ဟိုကြာစွဲတွေဝါတွေစားပြီးတော့တခါလဲတပင်းရေအောက်မှာအိပ်ပြီးတော့ကောင်းလေစွာကောင်းလေစွာနဲ့အဲ့လိုဟိုအရသာခံစားနေတာအဲ့ဒါကဒုက္ခသဘောနော်အဲ့တော့ပီတိနဲ့ဒုက္ခကွဲတယ်အဲ့တော့ဒုက္ခကခံစားခြင်းသဘောရှိတယ်ပီတိကခံစားခြင်းသဘောမဟုတ်ဘူးဒီမှာအဲ့ဒါလည်းမှတ်တယ်ပီတိကသင်္ခါရခန္ဓာထဲမှာပါတယ်ဒုက္ခကဝေဒနာခန္ဓာမှာပါတခြားတယ်ဒါကြောင့်မို့အပြီးတော့မှတိမ်မွေ့တယ်ဆိုအဲ့ဒါပြောတာအတူတူဖြစ်နေတာပဲဟောဒီဟာခန္ဓာဒီမျိုးဟောခန္ဓာတမျိုးတမညာပြောလိုက်ရင်ပီတိနဲ့ဒုက္ခတိတ်ဟိုကွဲပြားတာတိတ်မသိတာဘူ
းဒါဖြစ်ချင်းကပီတိနဲ့တောမနတ္တ
တောမနတ္တကစိတ်ရဲ့ဒီဝေဒနာပဲခုနဒုက္ခနဲ့တူတယ်အဲခံစားမှုဝေဒနာအဲ့တော့တခါတခါဒုက္ခနဲ့ပီတိနဲ့သုံးဖို့သောမနတ္တနဲ့အတူတူဖြစ်တယ်တခါတခါဒုက္ခသာပါတယ်ပီတိမဖြစ်ဘူးအဲ့လိုလည်းရှိအဲ့တော့ဒုက္ခကအရာကျဲတယ်ပီတိကအရာကျင်းတယ်အဲ့တော့ပီတိဖြစ်တဲ့စိတ်တိုင်းဒုက္ခရှိသည်မဟုတ်ဒုက္ခရှိတဲ့အဲမဟုတ်ဘူးလေပီတိဖြစ်တဲ့စိတ်ထဲမှာဒုက္ခပါတယ်ဒုက္ခဖြစ်တယ်ပီတိပါခြင်းမပါဟုတ်လားဒါတော့ကျသုထာသန်ရောက်လို့ထင်ရှားလိုက်နော်ပီတိပါရင်ဒုက္ခကပါတော့တာပဲသောမနတ္တကပါတော့တာပဲဒုက္ခနဲ့သောမနတ္တအတူတူပဲတည်နေရမှာနော်ပီတိပါရင်အဲသောမနတ္တပါတော့တာသို့သောမနတ္တပါတိုင်းပီတိပါမလားပါခြင်းမပါမယ်အဲမပါခြင်းလည်းမပါဘူးပါခြင်းလည်းပါမယ်အဲ့ဒီလိုကွာချမ်းမှုလည်းရှိတယ်เนาะပီတိဒီပီတိကိုအင်္ဂလိပ်လိုပြန်တဲ့ခါမှာအတော်ဒုက္ခရောက်တယ်။ဘာလို့ဆိုကျန်းဆရာတယောက်ကတယောက်ကိုတစ်မျိုးပြန်နေကြတယ်။ပီတိကို joy လို့ပြန်လာရှိတယ်။တချို့က happiness လို့ပြန်တယ်။တချို့က zest လို့ပြန်တယ်။တချို့က rapture လို့ပြန်တယ်။တချို့က pleasurable interest လို့ပြန်တယ်။ငါမျိုးရှိတဲ့ပီတိကိုပြန်အဲ့ဒါကြောင့်ကိုအင်္ဂလိပ်လိုပြောပြီဆိုရင်ပီတိနဲ့ဒုက္ခကိုဒီလိုသေးသေးချာချာဟိုကွဲကွဲပြားပြားလို့ပြောချင်တယ်ဆိုတော့အင်းဒီပါဠိစကားလုံးကိုမပြောလို့ကိုမဖြစ်ဘူးဘာလို့ဆို joy လို့ပြောလိုက်ရင်သောမနတ္တလည်း joy ဖြစ်နေတာပဲဟုတ်တယ်မလား happiness လို့ပြောလိုက်ရင်သောမနတ္တလည်း happiness ဖြစ်နေတာအဲ့ဒါကြောင့်ကိုသေးသေးချာချာကွဲပြားပြားပြောချင်ပြီဆိုရင်တော့ကိုဒီဒါပီတိစာကိုပြောကိုပြောရမှာမရဘူးရိုးရိုးပြောတဲ့ခါတော့ကိစ္စမရှိဘူးအဲ့ဒါကြောင့်မို့ပီတိဒုက္ခကောင်းပြီအဲ့ဒီပီတိကလည်း၅မျိုးတော့ရှိတယ်နော်အဲ့ဒါတော့စေတသိက်ပိုင်းချက်မှလွတ်ကြသလားနော်ပီတိ၅မျိုးရှိတယ်အဲဒီအရာအကုန်လုံးစေတသိက်ပိုင်းချက်တော့တစ်ခုချင်းလေ့လာရအောင်ပါဝိတက်ကလည်းစေတသိက်ဝိစာရကလည်းစေတသိက်ပီတိကလည်းစေတသိက်နော်ကောင်းပြီအဲ့တော့ခုနပြောသလိုပီတိနဲ့ဒုက္ခမှာပီတိကအရာချင်းနဲ့ဒုက္ခကအရာချင်းပီတိရှိတိုင်းဒုက္ခရှိတယ်ဒုက္ခရှိတိုင်းပီတိရှိခြင်းမှရှိမယ်ဟုတ်ပြီပီတိဒုက္ခရဲ့နောက်တစ်ခုကဘာလို့ဧကကတာဧကကတာဆိုဘာလဲတော့အာယုန်တစ်ခု၌တည်တံ့ခြင်းသဘောတဲ့ဧကဆိုတာတိနော်ဧကဆိုတာကအာယုန်တည်းနေမှာအာယုန်တစ်ခုတည်းရှိတာစိတ်ကဒီအာယုန်ပေါ်မှာပဲတည်နေတာကိုဧကကတာလို့ခေါ်တယ်တမာတိနဲ့အတူတူတမာတိဆိုတာဧကကတာရဲ့နာမည်ပဲတမာတိနဲ့ဧကကတာနဲ့ပါဠိမှာအတူတူပဲနော်တည်ကြည်ခြင်းအာယုန်တစ်ခုတည်းအပေါ်မှာစိတ်တည်တံ့နေခြင်းကိုဧကကတာလို့ခေါ်တယ်နော်ဧကကတာကိုဘာနဲ့ဥပမာပေးထားလို့သိကောင်းလားအမှုန့်နေရှိတယ်အဲ့ဒီအမှုန့်နေရေလေးနဲ့ပါလို့လဲတဲ့ခါကျတော့အမှုန့်နေကအကုန်လုံးတွဲရသွားဘူးလားဟမ်အဲ့အမှုန့်နေကိုတွဲစေတတ်တဲ့ရေလိုပဲသူရဲ့ဟိုကဟိုပေါင်းစုပေးတတ်တဲ့ function ရှိတယ်သူကဧကကတာဒါကြောင့်မို့ဧကကတာတကယ်ရနေစိတ်ကဖူဖူပြဲမဖြစ်ဘူးဒီအာယုံမှာပဲတည်နေတယ်အခုအာယုံရောက်လဲဒီအာယုံရောက်လဲလည်းမဖြစ်ဘူးဒီအာယုံပေါ်မှာပဲမကတ်ဖဲနဲ့ကွာတာကွာတာလည်းဖြစ်မနေဘူးအာယုံနဲ့လည်းတခါလဲကတ်နေတယ်ပေါင်းစုပေးထားတယ်လို့ဖြစ်တယ်ဒါကြောင့်ဧကကတာကိုကိုယ်တိုင်လည်းပဲမပြန့်လွင့်ဘူးဟုတ်လားသူများကိုလည်းပဲမပြန့်လွင့်အောင်သူကလှုပ်ပေးတယ်အဲ့ဒီသဘောရှိတယ်အဲ့ဒါဧကကတာအဲ့တမာတိနဲ့ဧကကတာနဲ့အတူတူပဲအဲ့ဒါမှတ်အခုဇာယံကဘယ်နှပါးရ5ပါးရနော်အဲ့ဒီ အဲ့ဒီပထမဈာန်စိတ်ဖြစ်ပေါ်တဲ့အခါမှာဒီအင်္ဂါ၅ပါးအတူတူကဖြစ်ပေါ်တယ်အဲ့လိုဖြစ်ပေါ်တဲ့ပထမဆုံးဖြစ်ပေါ်တဲ့ဈာန်စိတ်ဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုပထမဈာန်စိတ်เนาะအဲ့တော့ဈာန်ရဖို့ဆိုတာမှာနိဝရဏဆိုတာကင်းအောင်လုပ်ရတယ်เนาะနိဗ္ဗာန်ရရှိနေသည်ရှိနေသည်ရင်စိတ်ထဲမှာနိဗ္ဗာန်ရှိနေသည်ဇံရကိုမြင်တယ်နိဗ္ဗာန်ကိုပဲကိုပဲရမယ်ပဲတယ်ဆိုဒီနေရာမှာဟိုအပြည့်တတ်ပဲတာမျိုးမဟုတ်ဘူးဟိုခိတ္တပဲတာမျိုးပေါ့လေအဲ့ဒါကြောင့်မို့ဒီဇံအင်္ဂါ၅ပါးမှာသူ့ဆံရဆန့်ကျင်မဲ့နိဗ္ဗာန်ဆိုတာလည်းရှိတယ်အဲ့ဒါလေးတွေမှတ်ထားဖို့ကောင်းတယ်နော်ဝိသီနာမိတာသီနာမိတာဆိုတာဘာလဲသ
ီ
နာနိုင်တယ်အင်္ဂါဘောဗမာအရှင်းချင်းပြောရင်ဟုတ်လားဒါကြောင့်မို့အဲ့မပြောရင်ပြောလို့ရှိတယ်ဝိတက်များနေလို့အဲ့မပြောဘူးနော်ဟိုတစ်ခုပြီးတစ်ခုကြမ်းကြမ်းကြမ်းကြမ်းတော့ဒါဝိတက်ကအာယုံမတင်းတင်းတင်းတင်းပြီးတော့ဆိုင်မဲမှုကမလာတော့ဘူးပေါ့အဲ့ဒါကြောင့်မို့ဝိတက်ရှိနေရင်ဌိနမေတ္တာကင်းတယ်ဌိနမေတ္တာဝင်လာရင်ဝိတက်မရှိလို့ပေါ့ဟုတ်လားအဲ့ဌိနမေတ္တာဟာနိဗ္ဗာန်တစ်ခုနော်ဝိစာရရဲ့ဆန်းကျင်ဘက်ကတော့ဘုံပြောင်းပြောရတာကောင်းတယ်နော်ဝိကဲဒီတိမပြောကြတော့လည်းဝိစာရရဲ့ဆန်းကျင်ဘက်ကဝိစီကိစ္စဝိစီကိစ္စဆိုတာကဟိုအာယုံဒီဟိုအာယုံလိုလိုဒီအာယုံလိုလိုဖြစ်တာမဟုတ်လားမဆုံးဖြတ်နိုင်ဘူးနော်ဝိစာရကဒီအာယုံပေါ်မှာပဲတည်ပြီးတော့ဒီအာယုံဒီအာယုံဒီအာယုံလောက်နေတာအဲ့တော့ဝိစာရကအဲ့ဒီဝိစီကိစ္စရဲ့ဆန်းကျင်ပဲဖြစ်တယ်အဲ့တော့ဝိစာရများရင်ဝိစီကိစ္စနည်းမှာပေါ့ဟုတ်တယ်မလားဟိုတခုကဝိစာဝိစီကိစ္စကဒီအာယုံလည်းမဟုတ်ဘူးဟိုအာယုံလည်းမဟုတ်ဘူးဟိုလိုလိုဒီလိုလိုသူကဖြစ်တာ။ဒါဝိစာရကတော့ဒီအာယုံတစ်ခုတည်းပေါ်မှာသူကတည်ရဝဲလှုပ်တာ။နော်။ဝိစာရပီတိပီတိရဲ့ဆန်းကျင်ဘက်ကတော့ဗျာပါဒလို့ပါဠိလိုခေါ်တယ်နော်။ဗျာပါဒဒေါသပေါ့။ဗျာပါဒဆိုတာဒေါသ။ပီတိရဲ့ဆန်းကျင်ဘက်ကဒေါသပီတိပြင်းနေပဲဒေါသပြင်းနေဒေါသပြင်းနေလည်းပဲပီတိဖြစ်နေတယ်နော်။အဲအဲ့ဒီဟိုဘက်ကအဲ့ဒါလေးတွေအကုန်လုံးညဝရဏကြီးပဲနော်။ပီတိပြတော့ပါလား။ဒုက္ခ။ဒုက္ခရဲ့ဆန့်ကျင်ဘက်ကဥဒ္ဒစ္စနဲ့ကုက္ကုဆ။နော်။ဥဒ္ဒစ္စဆိုတာပါလို့ပြန်လွင်တာ။ကုက္ကုဆဆိုတာပါလို့နောင်တတဖန်ပူပန်းတာ။နော်ဒါကုက္ကုဆနောက်တော့တွေ့လိမ့်မယ်။ဥဒ္ဒစ္စဖြစ်နေခါ restless ဖြစ်နေခါဘယ်မလဲ။ဒုက္ခရှိဘူးလားဘယ်ရှိမလဲနော်စိတ် restless ဖြစ်နေတဲ့အခါအဲ့ဒီစိတ်ကြောင့်တခါခန္ဓာကိုယ်က restless ဖြစ်နေတဲ့အခါဆိုရင်ချမ်းသာမရှိဘူးပေါ့ comfort မရှိဘူးနော်အဲ့ဒါပေါ့ပြီးတော့နောင်တဖြစ်နေတဲ့အခါရောဘယ်ရှိနိုင်မလဲချမ်းသာအေးဒါကြောင့်မို့ဒုက္ခသည်ချမ်းသာဒီစိတ်ချမ်းသာမှုပေါ့ဒီနေရာမှာတော့နော်ချမ်းသာမှုဟာဥဒ္ဒစ္စအကုက္ကစရဲ့စံကျင်ပဲဖြစ်တယ်ဒါတခုကျန်တော့ဤကကတာတမာတိဧကကတရဲ့ဆန်းကျင်ဘက်ကကာမိဆန္ဒတဲ့နော်ကာမရဲ့စာလုံးစာလင်ဆင်ကာမိဆန္ဒတဲ့ကာမိဆန္ဒဆိုတော့ကာမဂုဏ်အာယုန်ဒီပေါ်မှာတွဲကြတာပေါ့လောဘပါပဲနော်ဟိုအာယုန်လိုရင်ဒီအာယုန်လိုရင်ဟိုအကြည့်ချင်းဒီအကြချင်းစသည်ဖြင့်ပေါ့အဲ့ဒါတွေကိုကာမိဆန္ဒလို့ခေါ်တယ်မှန်ကတော့ပါလေလောဘနော်ကဲအဲ့တော့ညာဘက်ပေါ့ညာဘက်ကအတန်းကိုကြည့်လိုက်ရင်ရေးထားတဲ့အခုရေးထားတဲ့ကြံတာရင်ဂျန်ဘက်ကတန်းကြည့်လိုက်ရင်ဘာနှစ်ခုရအောင်ငါးခုမြောက်လားဘာလို့အေးနိဗ္ဗာန်ငါးပါးနိဗ္ဗာန်ငါးပါးရေးထားမှာဘာလဲတော့
ဌိနမိတ္တဝိသိကိစ္စပြာပါဒဥဒိသနကုသကမိသန္တ
ဟုတ်ပြီနော်အဲ့ဒါကိုနိဗ္ဗာန်ငါးပါးလို့ခေါ်တယ်နိဗ္ဗာန်ဟာနောက်ကျတော့6ပါးတွေ့လေဦးမယ်နော်အဝိဇ္ဇာဆိုတော့ထည့်ပြတော့အဝိဇ္ဇာဒီဒါနဲ့မဆိုင်ဘူးဒီနေရာမှာမဆိုင်ဘူးအဝိဇ္ဇာဖုံးလို့မို့လို့ရှိနေပါပဲတော့ဒီ၅ခုကဇံကိုအနှောက်ရှက်အမြဲတမ်းပေးတတ်တယ်။ဒါကြောင့်ဒီကားမှုရှိဒီကားဒီ၅ခုရှိနေရင်ဇံမပြောနဲ့တမာတိတော့မဖြစ်ဘူး။ရိုးရိုးတမာတိတော့မဖြစ်ဘူးဇံတမာတိဆိုတာဝိ။ဒါကြောင့်မို့ဒီနိဗ္ဗာန်တွေကင်းရှင်းသွားအောင်ကြိုးစားရတာ။နိဗ္ဗာန်တွေကင်းရှင်းသွားပြီဆိုရင်တမာတိဖြစ်လာတယ်။အဲဒီတမာတိကောင်းတဲ့ခါတာဇံဖြစ်တာ။နော်။ဒါကြောင့်မို့အဲနိဗ္ဗာန်၅ပါးနဲ့ဇံအင်္ဂါ၅ပါးနဲ့တိုက်ဆိုင်တာဘယ်ဟာရဲ့စံကျင်ပဲ။ဒါမျိုးဥပိ္ပခါကြတော့ဥပိ္ပခါရဲ့စံကျင်ပဲကပါအထူးမပြောဘူးဥပ္ပခါကတော့ဒုက္ခလိုပဲယူတော့တဲ့။နော်ဒုက္ခလည်းပဲအေးချမ်းတယ်ဥပ္ပခါလည်းပဲအေးချမ်းညင်တတ်တဲ့သဘောရှိတော့ကိုဒုက္ခရဲ့ဆန့်ကျင်ဘက်ဟာလည်းဥပ္ပခါရဲ့ဆန့်ကျင်ဘက်ပဲတဲ့။ဆိုတော့ဥပ္ပခါဆန့်ကျင်ဘက်ကဘာလဲ ဥဒိသ။အဲဥဒိသကုတ်ကုဆာ။နော်။အဲအဲ့ဒါကြောင့်မို့တမာတိကောင်းချင်ရင်ကာမစ္ဆန္ဒနဲ့အောင်လောက်အောင်။ဟော။ဟုတ်ဘူးလား
။
အဲနော်။ကာမဂုဏ်အလိုက်ဆန်းများနေရင်တမာတိဆိုရင်မရှိဘူးနဲ့ဟုတ်လား။အဲဒါကြောင့်မို့တကယ်စမ်းအထုတော်မယ်ဆိုရင်ဒီဟာတွေကဝေးအောင်လုပ်ရတာနော်။ဆိုင်ဒီဓမ္မလိုဟာဒါတော့ဖိုက်မြတ်စွာဘုရားဟောတဲ့ဟို Buddha's description of Zambol နော်။အဲဒုတိယအပိုင်းဖတ်ကြည့်လိုက်စမ်း။ဇန်တို့ဒီ၄ပါးတို့ဒီ၄ပါး၅ပါးတော့အသာထောင်။ငါရှင်တို့ဤသာသနာတော်နဲ့ယဟန်ဒီကာမဂုဏ်တို့မှကင်းစေ၍ဒါလျင်ဒါခုနပြောတဲ့ကာမစ္ဆန္ဒဆိုလောဘပေါ့နော်လောဘတရားတွေကနေပြီးတော့ကင်းနေရမယ်တဲ့လောဘတရားတွေဝေးညော်လှုပ်ထားရမယ်ကိုယ်စိတ်အကုသိုလ်တရားတို့မှကင်းစေ၍ဒါလျင်ဆိုတော့ခုနဟာရီအကုန်အကုသိုလ်ကြီးပဲကျန်လာတယ်ဟာနော်ဒေါသတို့ဟောလာဥဒိသကုက္ကုဆာတို့ကတော့အကုသိုလ်ပေါ့အဲ့ဒီတရားတွေကကင်းစေ၍ဒါလျင်တဲ့ဟောကြံစည်ခြင်းဝိတက်နှင့်တကွဖြစ်တော်မြင်လားဝိတက်ပါလားသုံးသဆင်ခြင်ခြင်းဝိสารနှင့်တကွဖြစ်တော်နော်និဝရဏကင်းစိတ်ခြင်းကြောင့်ဖြစ်တော်និဝရဏမရှိမှဆံဆိုတော့ပေါ်လာနော်ကင်းစိတ်တယ်ဆိုတာမရှိတာကိုပြောတာនិဝရဏကင်းစိတ်ခြင်းကြောင့်ဖြစ်တော်နှစ်တင်ခြင်းပီတိချမ်းသာခြင်းဒုက္ခရှိတော်ဟောပီတိဒုက္ခလည်းပါလာနော်ပထမဇန်တို့ရောက်ရနေရောက်ရနေဆိုပထမဇန်ဝင်စားနေလို့ဆိုလို့ကဲအဲ့တော့အင်္ဂါ၅ပါးမှာဘာတစ်ခုသာမပါဘူးဒီမှာတက်ရเอกกตะตะคู่เป็นมาป่าวดําโลดีปาลีตรงมาเอกกตะมาป่าโลษันกาเอกกตะษันกาหมูหูโลตั้วเปียวโลไม่เอาเนาะเอกกตะก็รษันเต็งษันเน่มาป่าละตูก็ปรานะเว้ยตูตมะดิตมะดิกูเป็นษันโลละขอราวตูก็ปรานะซอตูก็รออธุทุบพอมาเปียวดอละตลอดเอกกตะรอปายะเนาะเออติ้นจูมาอกูอุซินโลเลลันเนจังโกติ้นจูขอมาเนาะดิติ้นจูมาจ้ะรอသူက technically ရေးတဲ့ကျမ်းဖြစ်တော့ကိုဇန်အင်္ဂါကိုအတိအကျပေါ်ထုတ်ပြီးတော့ပြထားတယ်။ဒီတဲ့ဝိသရပီတိဒုက္ခဧကကတ္တနဲ့ဒုက္ခဖြစ်တော့ပထမဆံစိတ်မြတ်စွာဘုရားဟောတဲ့အခါကျတော့သူ technically ပြောနေတာမဟုတ်တော့ဘူးလေ။ဒီဇန်ကိုပဲ describe လုပ်တာဆိုတော့တချို့ဇန်အင်္ဂါတွေထားပြခဲ့တယ်။ဒီထဲမှာတက်ရိုက်ထည့်ပြီးတော့မဟုတ်ဘူး။နော်။ဒါပါဠိတော်မှာလာတဲ့ဇန်ရဲ့ဇန်ကိုဟောကြားချက်ကလေးတွေဒါလေးတွေလည်းနားလည်အောင်ကောင်းပြီကဲပထမဇန်ကြောင်းနားလည်သွားပြီဟုတ်လားပထမဇန်ရပြီတဲ့နောက်ချစ်တက်ရှင်တာပေါ်လာတော့နော်ပထမဇန်အောင်ပြီတဲ့လူကဒုတိယဇန်အောင်ခြင်းမြန်တာပေါ့ဟုတ်လားတတိယဇန်အောင်ခြင်းမြန်တာပေါ့အဲ့လိုအောင်ခြင်းတဲ့အခါကျတော့ဘာလို့ရတယ်လဲဆိုတော့သူကဝိတက်ကိုအပြည့်မြင်လာနော်ချမ်းသာတခုရတော့ဒီတရားဒါတကယ်ဒီဇန်ဖြစ်တဲ့အခါကျတော့စိတ်ကလွန်ချမ်းသာတာနော်အဲ့ဒီတဲ့ပို့ပြီးတော့ချမ်းသာကိုလိုချင်လာတဲ့ခါကျတော့ तू ဝိတက်အပြည့်မြင်လာဝိတက်ကအာယုံပို့ပေးရတဲ့သဘောရှိတယ်ဟုတ်လားအဲ့တော့ခုကဒီကမ္မထအာယုံ तू ကပို့ပေးလို့သာတော်တာဟုတ်ကမ္မထအာယုံမပို့ဘဲနဲ့တခြားကာမဂုဏ်အာယုံပို့ပေးလိုက်ရင်ဇံပြုတ်သွားမယ်ဟုတ်လားအဲ့တော့ဝိတက်ကရန်သူတစ်မျိုးပဲအဲ့တော့မပြေဘူးဝိတက်တော့လုံအောင်လုံမှာပဲ तू ကအဲ့ဒီလိုဝိတက်ပေါ်မှာအပြည့်မြင်လာအပြည့်မြင်လာတော့ဘာလို့တော့ထပ်ပြီးတော့ခုနလိုပဲပထဝီကတိုင်းရှင်လည်းပထဝီကတိုင်းပေါ့လေနော်အဘောကတိုင်းမြေအဘောဆိုရင်ဒါပဲထပ်ဝင်ထပ်ပြီးတော့လေ့လာပြီးတော့တရားအထုတ်ထိုင်တာပဲဘာသူစိတ်ကဝိတက်ပုံမှာဟိုမလို့ရှင်တဲ့စိတ်ကရှိလာတော့ကိုဇံဖြစ်လာတဲ့ခါကျတော့ဝိတက်မပါတော့အဲ့ဒါဒုတိယဇံဖြစ်သွားတယ်ကဒုတိယဇံရပြီတခါသူကဝိသရအပြည့်မြင်မြန်တာပဲနော်ဝိတက်မရှိတာတော့ဟုတ်ပြီဝိသရကလည်း तू ကဒီလိုပဲအာယုဏဝါနေသေးတာအဲ့တော့ तू မရှိမှပူကောင်းမယ်သူလည်းနည်းနည်းတော့ကြမ်းသေးတာပဲပေါ့တဘောကဆိုတော့တခါထပ်ပြီးအာထုတ်ပြန်တယ်ဆိုတော့ဒီခါကျတော့ तू ကဝိသရမကြိုက်တဲ့စိတ်နဲ့အာထုတ်တာဆိုတော့ तू ဘာဝနာအစွန်စိတ်တခုကြောင့်ဇံပေါ်တဲ့ခါကျတော့ဝိသရပါမလာတော့ဘူးအဲဒီကျတော့ဗာတတ္တိယဇံဖြစ်သွားတာဟုတ်လားတခါကြည့်နော်လူဆိုတာတခုပြီးတခုအကောင့်လိုချင်းလာတာနောက်တစ်ယောက်ကတော့ဗာလဲပီတိအပြည့်မြင်လာတယ်ပီတိကသူကနည်းနည်းဟိုပေါ်တော့ပေါ်တဲ့သဘောရှိတယ်ပေါ့ဝန်တာနေတာဟုတ်တယ်မလားသဘောကျနေဝန်တာနေဆိုတော့တက်ကြွနေဒီလိုလေးဟိုပါဠိလိုဥပ္ပိလာဝနာလို့ခေါ်တယ်ဟိုဘော်လုံးမြည်ရေပေါ်မှာပေါ်နံပြုလို့ပေါ့အဲ့တော့ပီတိကလည်းနည်းနည်းသူစုတ်ချသေးတယ်ပေါ့ဟုတ်လားညင်တက်တဲ့ချမ်းသာကိုကြိုက်တာဟုတ်အဲ့တော့ပီတိအပြည့်မြင်ပီတိအပြည့်မြင်တဲ့ခါကျတော့ အဲ့ဒါဟိုပြုလိုက်ပြန်တယ်ဆက်ဆက်အထုတ်တော့ပီတိမပါပြန်နော်ဟိုနံပါတ်၄ကဥပေက္ခဒုက္ခဆိုတာကဥပေဆိုတာဖြတ်ပြန်လာမဖြတ်လိုက်မြင်လို့နော်အဲဥပေဆိုလိုက်ခဲ့တာအဲဖိုက်ဖိုက်လို့ဟိုမေ့တော့အဲ့တော့သတုဋ္ဌဆံကျတော့ဘာသာရှိတော့လဲဒုက္ခဧကကတာနှစ်ပါးပဲရှိတော့တဲ့ဆံရင်ပါဟုတ်လားတိတ်ထထမ်းကြသွားပြီနော်အဲ့ကြာပီတိတောင်မပါတော့ဘူးဟုတ်လားတက်တုခတက်တယ်ဟောဒါမှမပြောတာဒုက္ခရှိတိုင်းပီတိမရှိဘူးဟောဒီမှာဒုက္ခဟုတ်တယ်ပီတိမပါလားအတော့ကိုထထမ်းကြသွားပြီဒီချမ်းသာဒါပေမဲ့လို့ယောဂီပုဂ္ဂိုလ်ကဒုက္ခကအပြည့်မြင်နေတယ်နော်ဒုက္ခချမ်းသာဆိုတာဒီတကြဖြည့်ကြည့်လဲပြက်သေးတာပဲပေါ့လေဟုတ်လားအဲ့တော့သူ့တည်းချမ်းသာတယ်ဟုတ်ပဲဒီပဲမပါတဲ့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ equanimity ပေါ့ဟုတ်လားအလဲအလတ်နေပြီးခံစားမှုဒါကပို့ပြီးတော့ကောင်းနေတယ်ဆိုပြီးတော့ဒုက္ခကိုကမလိုချင်တဲ့စိတ်နဲ့အာထုတ်ပြန်တဲ့ခါကျတော့နောက်ဆန်တစိတ်နောက်ဆန်စိတ်တစ်ခုဖြစ်တဲ့ခါကျတော့ဗါတော့ဥပေက္ခာဧကကတာဧကကတာတော့ तू ကဘကုသားပဲ तू မပါရင်တော့မရဘူးအဲ့ဒီလိုအင်္ဂါနှစ်ပါးနဲ့ဖြစ်တဲ့ပစ္စမဆန်စိတ်တစ်ခါဖြစ်ပြန်ဟုတ်ပြီလားနော်ဒါကြောင့်မို့ဇန်အင်္ဂါ၅ပါးရှိတယ်ပထမဇန်စိတ်ကအင်္ဂါဘယ်နှပါးရှိလဲ၅ပါးဒုတိယဇန်စိတ်က၄ပါးတတိယဇန်စိတ်က၃ပါးစတုတ္ထဇန်စိတ်က၂ပါးတတိပင်စမဇန်စိတ်၂ပါးသို့တော်နှစ်ပါးရင်းမတူဘူးစတုတ္ထဇန်စိတ်ကဒုက္ခဧကကတာပင်စမဇန်စိတ်ကဥပေက္ခဧကကတာနော်အဲဇန်အင်္ဂါ၂ပါးနဲ့တကွာဖြစ်တယ်အဲ့ဒီလိုဇန်အင်္ဂါကိုတစ်ခုချင်းဖြုတ်သွားတာနော်ပထမဇံရတဲ့အကျဉ်းငါးပါးရှိတယ်မကြိုက်ဘူးကွာဝိတက်အထုတ်လိုက်တယ်ဝိတက်ပြုတ်သွားတယ်နော်နောက်တစ်ခါမကြိုက်ဘူးစသဖြင့်သွားတော့ဝိသနာပြုတ်သွားတယ်ပီတိပြုတ်သွားတယ်ဒုက္ခပြုတ်သွားတယ်အဲတစ်ခုချင်းဖြုတ်ပြီးတော့ဇံတစ်ခုချင်းတစ်ခုချင်းတက်သွားတော့ဇံ၅ပါးဖြစ်သွားတယ်နော
်ဒီနည်းအားမှာဒီဝိတက်တို့ပိသနာတို့ပီတိတို့တစ်ခုချင်းဟာမိမိတမင်တကာဖြုတ်ယူရမှာလားဒါမှမဟုတ်ရင်လည်းဒီလိုတရားအားထုတ်ကမန်းဟန်ခိုင်နေနေတယ်တို့လို
တို့လိုတို့ပြုတ်မှာသို့တော့ခုနလိုဆန်တဲ့ရှိမှပြုတ်တယ်ဒီသူကိုသူ့ပေါ်သူ့ကိုမကြိုက်တဲ့ဟာပေါ့သူ့ကိုမလိုချင်တဲ့ဟာရှိမှပြုတ်တယ်အဲ့လိုမရှိရင်ဒီပရမဇန်ကြီးရနေမှာပဲထထဝင်စားနေပရမဇန်ကိုခါတဲ့အမျိုးမျိုးလှည့်ပါဝင်စားနေပေါ့ဟုတ်လားတဏှာကြီးဝင်စားမယ်ကွာဆိုတဏှာကြီးဝင်စားလိုက်ဟုတ်လားတဏှာကွဲဝင်စားမယ်ဆိုတဏှာကြီးဝင်စားလိုက်အမျိုးမျိုးလုပ်လို့ရတယ်သို့တော့ဝိတက်ကိုမမုန်းမချင်းဆိုရပါလားဝိတက်အပြည့်မမြင်မချင်းကတော့ဝိတက်ကပါနေမှာပါအဲ့ပထမဆံအမဖြစ်နေမှာ။ဒါဝိတက်အပြစ်မြင်လာပြီ။ तू ကတော့တိတ်မကောင်းလာဘူး။ तू ကတော့အာယုံပုတ်ပုတ်ပြေးလာတယ်။ငါဝိတက်မလို့ချင်းဘူး။အဲ့ဒါဟိုဝိတက်မပါတဲ့ဆံဖြစ်ပါစေပေါ့။စိတ်ကအဲ့လိုဆန္ဒလေးရတော့ရှိ။အဲ့ဒီဟာနဲ့အားထုတ်လိုက်တဲ့ခါကျတော့ဒုတိယဆံဖြစ်လာ။အဲ့ तू will power ရှိအောင်။ तू ကဒါမှမလို့ချင်းတော့ပဲ။မလို့ချင်းတော့ तू ဒီဘာဝနာရဲ့အကျိုးကြောင့်ဖြစ်တဲ့ဆံကြလည်းဒါပါမလားတော့။အဲ့ဒီလိုတစ်ခုချင်းသွားတယ်။နော်။အဲ့တော့၅မျိုးရှိတယ်ဟုတ်ပြီလား။ကောင်းပြီကန်တရားဖတ်ကြည့်လားဗားလဲတော့ဝိတက်ဝိသာရငင်းချင်းချောင်းနော်အခုနှစ်ခုတစ်ခါတည်းငင်းသွားပြီဒီမှာကြတော့မိမိတဏ္ဍာနဲ့စိတ်ကိုကြည်လင်စေတတ်သောစိတ်တည်ကြည်ခြင်းတမာတိကိုပွားစေတတ်သောကြံစီခြင်းဝိတက်မရှိသောသုံးသပ်ဆင်ခြင်ခြင်းဝိသာရမရှိသောတည်ကြည်ခြင်းတမာတိကြောင့်ဖြစ်သောနှစ်တင်ခြင်းပီတိချမ်းသာခြင်းဒုက္ခရှိသောဒုတိယဆံသို့ရောက်ရည်နေ၏တုတ်တံပါဠိတော်တွေမှာများသောအားဖြင့်ဟောလိုက်ရင်ဆန်း၄ပါးတယ်ခုလို့၅ပါးမဟုတ်တုတ်တံပါဠိတော်ဆန်းနေရာတွေအများကြီးရှိတယ်၁၀နေရာမှာ၉နေရာကွဲဆန်း၄ပါးပဲဟောတယ်ဆန်း၅ပါးလို့ပြောဆိုရမဟုတ်နော်အလွန်ရှာရှာပါပါရှိနေရာလေးတွေရှိမယ်ဆန်း၅ပါးအဘိဓမ္မာကျတော့၄ပါးလဲဟောပြတယ်၅ပါးလဲဟောပြတယ်ဟိုကျတော့အကုန်ဒီဖြစ်နေတဲ့အကုန်ဟောတော့တော့တုတ်တံကြတော့၅ပါးကိုသိပ်မဟုတ်ဘူး၄ပါးပဲဟောတယ်အဲ့တော့၅ပါးနဲ့၄ပါးဘာထူးတယ်လဲအမှန်တူတူပဲနော်အခုဒီမှာကြည့်ဝိတက်နဲ့ဝိသကတပြန်နဲ့သူကချသွားပြီပယ်သွားပြီဟုတ်တယ်မလားအဲ့ဒါဘာလဲဆိုပုဂ္ဂိုလ်ရဲ့ဟိုအစွမ်းတက်ပြီးပါမှတည်တယ်တချို့ပုဂ္ဂိုလ်ကဝိတက်နဲ့ဝိသကကိုတင်တူမပယ်နိုင်ဘူးဟိုဝိပါဝါအားနေတာပေါ့ဟိုအားနေတာဟိုအထက်ပုဂ္ဂိုလ်တော့မမျိုးအာမကြည့်တာကိုဆိုလိုတာပေါ့ဟုတ်လားတမန်လူတွေတော့သူကအားရှိနေတာပေါ့အဲ will power အလွန်ကြီးအားမကောင်းတော့ဘူး ဝိတ္တနဲ့ဝိသတော့တပြိုင်နက်မဖြုတ်နိုင်ဘူး။အဲမဖြုတ်နိုင်တဲ့လူအတွက်ဇန်၅မျိုးဖြစ်လာ။အဲတချို့ကျတော့ထက်တယ်။ဟာဒီနှစ်ခုတပြိုင်နက်ဖြုတ်နိုင်တဲ့တတိရှိတော့သူကတပြိုင်နက်ဖြုတ်လိုက်တဲ့ခါကျတော့၅ခုကဘာဖြစ်သွားလဲ။၄ခုဖြစ်လာတယ်။အေးဒါကြောင့်မို့အခုဒီမှာဒုတိယဇန်ဆိုတာဟာဦးဇင်းတို့အခုခုနလေ့လာခဲ့တဲ့ဇန်နဲ့ပြောရင်ဒုတိယတတိယနှစ်ခုဟုတ်တယ်မလား။အမှန်တော့တတိယပါပဲ။နော်။အော်ဟိုမှာဇန်၅မျိုးမှာတတိယဇန်ဟာဇန်၄မျိုးမှာဒုတိယဇန်ဖြစ်တယ်ဟုတ်ပြီနော်အဲ့တော့ဒီဒုတိယဇန်မှာဝိတက်ဝိသရာမရှိဘူးဟုတ်လားပီတိဒုက္ခရှိသေးတယ်ဟုတ်တယ်မလားဒီပါဠိတော်ဒီထဲမှာကိုရှိတယ်နော်ပီတိချမ်းသာခြင်းဒုက္ခရှိသောကောင်းပြီနောက်ဇန်တစ်ခုတက်လိုက်စမ်းနှစ်တင်ခြင်းပီတိကိုလီမတက်မဲ့ခြင်းကြောင့်ဟုတ်လားပီတိလည်းမကြိုက်တော့ဘူးတဲ့တတိတံပစင်နှင့်ပြည့်စုံသည်ဖြစ်၍နော်တတိတံပစင်ဆိုပညာကိုပြောတယ်နော်တတိပညာနဲ့ပြည့်စုံသည်ဖြစ်၍လိလိယူရှုလျက်နေ၏ဟိုဘက်လည်းမပါဘူးဒီဘက်လည်းမပါဘူးဥပ္ပခာဖြစ်နေပြီတဲ့သူကစတုတ္ထဇံရောက်တော့မှဟိုတတိယဇံရောက်တော့မှချမ်းသာခြင်းဒုက္ခကိုလည်းကိုဖြင့်ခံစား၏နော်ဟောချမ်းသာကြတော့ရှိနေတယ်ဒီနေ့မှလည်းဇံနဲ့ခံစားတာပြောတာအကျင့်တတိယဇံကြောင့်ထိုသူကိုလိလိယူရှုသူတတိရှိသူချမ်းသာစွာနေလေရှိသူဟုအရိယာပုဂ္ဂိုလ်တို့သည်ပြောကြကုန်၏ထိုတတိယဇံသူရောက်ရည်နေ၏အဲ့တော့ဒီမှာအရေးကြီးတာပါလေပီတိသူမကြိုက်ဘူးနော်ပီတိမကြိုက်တဲ့အတွက်ကြောင့်တတ္တယဆံမှာပီတိပါအောင်မလားတတ္တယဆံဆိုဟိုမှာစတုဒ္ဓဆံပီတိမပါတော့နော်ဒုက္ခနဲ့တည်ကြည်ခြင်းဧကကထာဒါပဲပါတော့ဒါကိုပြောတယ်နောက်တစ်ခုတက်လိုက်စမ်းချမ်းသာဆင်းရဲကိုပယ်ခြင်းကြောင့်လကောင်းချမ်းသာဆိုတာဒုက္ခဆင်းရဲဆိုတာဒုက္ခဟောချမ်းသာလည်းမရှိတော့ဘူးဆင်းရဲလည်းမရှိတော့ဘူးဒီနှစ်ခုလုံးကိုသူမကြိုက်ဘူးနော်ပယ်ရဲတဲ့ဝန္တာချင်းနှလုံးမသာချင်းတို့ဤရှိဥကပင်လျင်ချုပ်နှင့်ခြင်းကြောင့်လကောင်ဒီဆံမရောက်ခင်ရှိတယ်ကွာဝန္တာလေဆိုလည်းသူ့မှာမရှိတော့ဘူးစိတ်ဆိုးတယ်ဆိုလည်းမရှိတော့ဘူးလေနော်ဆင်းရဲချမ်းသာမရှိတော့ဥပိ္ပခာကြောင့်ဖြစ်သည့်တတိဤစင်ကြယ်ခြင်းရှိတော့ဆင်းရဲတာလည်းမဟုတ်ဘူးချမ်းသာတယ်လည်းမဟုတ်ဘူးဥပိ္ပခာအဲ့ဒီဥပိ္ပခာကအလွန်ကိုဟိုအထက်တန်းကျတဲ့ဥပိ္ပခာတိုးတိုးဒီဥပိ္ပခာကဒီ feeling ဥပိ္ပခာမဟုတ်ဘူးအဲ့တော့စိတ်တည်းပိုင်းမှာတွေ့မယ်တတရမေဇတ္တတာဆိုတဲ့ဥပ္ပခါကိုဆိုလို့ရတယ်။အဲ့ဒါကြောင့်အပြီးတော့မှာတိုက်ဒီလိုမျိုးတော့မှာအယူအဆမှန်မရနိုင်။ဥပ္ပခါတွေ့တိုင်းအလေအလတ်ခံစားမှုကိုရှိမယူပါဘူးမှတ်ထားရလား။နောက်တုတ်တန်ကြီးဖတ်လာပြီဆို။ဥပ္ပခါဟာအလေအလတ်ခံစားမှုဝေဒနာဥပ္ပခါလည်းရှိ။ဟိုဘက်ဒီဘက်မှာကြာပါနဲ့စိတ်ကိုအလေမှာပဲထားတဲ့ဥပ္ပခါရှိ။အဲ့ဒီမျိုးမှာအခုဒီမှာဒီစာပိုက်မှာပါတဲ့ဥပ္ပခါဆိုတာကအဲ့ဒီစိတ်ကိုအလဲမှာထားနိုင်တဲ့သဘောဥပ္ပခါအဲ့ဒီဥပ္ပခါကြောင့်ဖြစ်တဲ့တတိဤစင်ကြယ်ခြင်းဆိုအဲ့ဒီဥပ္ပခါနဲ့ဟိုထောက်ပံ့ထားတဲ့ခါကျတော့တတိရလဲသိပြီတော့ကောင်းနေပြီပေါ့လေအာကောင်းနေပြီစင်ကြယ်တယ်စတုဒ္ဓဆံသူရောက်ရနေပြီဒီစတုဒ္ဓဆံဟာဟိုမှာပါလေပင်စမဆံနော်အဲ့တော့ချမ်းသာလည်းမရှိဘူးဆင်းရဲလည်းမရှိဘူးဝမ်းသာတာလည်းမရှိဘူးနှလုံးမသာတာလည်းမရှိဘူးဆိုတဲ့ဖြင့်ဒုက္ခပြုတ်သွားပြီဟုတ်တယ်မလားအဲဒုက္ခပြုတ်ပြုတ်ပြီးတော့ဥပ္ပခာဝေဒနာဝင်လာနော်ဧကကတာတော့ပါအေးဒါကြောင့်မို့ဦးဇင်းတို့သင်္ကြုံမှာဇန်၅ပါးနော်ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ပင်စမဇန်ပါဠိတော်တွေမှာတုတ်တံပါဠိတော်တွေမှာများသောအားဖြင့်ဇန်ဘယ်နှပါတော့၄ပါးအဲအဲ့ဒီနှစ်ခုနားလည်ထားနော်၄မျိုးလည်းပြောလို့ရတယ်၅မျိုးလည်းပြောလို့ရတယ်အဲဟတ်လိုက်မယ်ဆိုရင်ဘယ်လိုဖြစ်မလဲဇန်၅မျိုးမှာပထမဇန်ဒီဇန်၄မျိုးမှာပထမဇန်ဟုတ်လားဇန်၅မျိုးမှာဒုတိယဇန်ဒီဇန်၄မျိုးမှာမရှိဇန်၅မျိုးမှာတတိယဇန်ဒီဇန်၄မျိုးမှာဒုတိယဇန်ဇန်၅မျိုးမှာစတုဒ္ဓဇန်ဒီဇန်၄မျိုးမှာတတိယဇန်ဇန်၅မျိုးမှာပစ္စမဇန်ဒီဇန်၄မျိုးမှာအဲစတုဒ္ဓဇန်နော်နောက်ခါကျတော့တမဘတ်၈ပါးလို့ဆိုတဲ့ခါကျလဲအဲဇန်၄ပါးနဲ့ပဲ explain လုပ်အောင်ဇန်ဒီရူပဇံအရူပဇံနှစ်ခုပေါင်းလိုက်ရင်၉ပါးလည်းဟုတ်တယ်၈ပါးလည်းဟုတ်တယ်။အဲဒီ၈ပါးကိုပဲတမဘာ၈ပါးလို့တော့ကျွန်တော်ခေါ်လိုက်မယ်နော်။ဒါရင်အဲ့ဒါဆိုလိုတဲ့ဒီကဝိတ္တနဲ့ဝိသရာကဟိုကောင်းပါ့။အဲတပြိုင်နဲ့ပယ်တာဒါပါပဲ။ပုဂ္ဂိုလ်ရဲ့အစွမ်း။အဲ၅ပါးဆိုလို့ရပြီတဲ့၅ပါးလုံးရပြီးတော့မှအဲ့ဒီဇံမကွဲမပဘဲနဲ့ဒီဘဝကသေးမယ်။နော်။နောက်ဘဝဓမ္မပြည့်သွားဖြစ်မယ်။ตัวดีๆลุบีแล้วไม่ผิดหรอกนับบีแล้วไม่ผิดหรอกดีซันย่ะดีซันเนี่ยตีดีซันเนี่ยตีเลยสรว่าโหดีซันกูวินซ้ําไหนเนี่ยอสวนชิพี่รอตีล่ะตะชั่วซันย่ะพี่รอแต่จะจะปิดท่าแล้วซันวินซ้ําลงไม่ย่ะหรอกอ่ะอันนี้ไม่สู้หรอกซันโห ဟိုဝင်စားဝင်စားရနိုင်တဲ့အခြေအနေရှိတဲ့ပုဂ္ဂိုလ်ကဒါဇံရနေတယ်လို့ဆိုရတယ်ဟုတ်လားတစ်ချိန်မှာဇံရအောင်အားထုတ်လို့ဇံရတာပဲနောက်ပိုင်းသူကမကောင်းတာတွေလုပ်မယ်သူ့မှုဇံပစ်ထားမယ်ဇံပြောင်းဝင်စားလို့မရတော့အဲ့လိုလည်းဖြစ်တယ်အဲဇာရှောရဆောင်းနော်အဲအဲ့တော့အဲ့လိုဇံမရှောပဲနဲ့ပေါ့ဟုတ်လားဒီပထမဇံရပြီးတော့သေရင်ပထမဇံပြမပုံမှာတွားဖြစ်မယ်ဒုတိယဇံတတိယဇံရပြီးတော့သေရင်ဒုတိယဇံပြမပုံမှာတွားဖြစ်မယ်နော်တတိယစတုထဇံရပြီးသေရင်တတိယဇံပြမပုံမှာတွားဖြစ်မယ်ပစ္စမဇံရပြီးတော့သေရင်စတုထဇံပြမပုံမှာတွားဖြစ်မယ်အဲ့ဒီဖြစ်တဲ့အခါမှာရူပဝဆရဝိဘစိတ်၅မျိုးတွားဖြစ်မယ်ကုသိုလ်စိတ်နဲ့အတူတူပဲနော်ဒါကြောင့်မို့ရူပါစကုသစင်ကမနဲ့တူသည်ဒါဖြစ်ရပါလေဝိတေဝိသရပိတိဒုက္ခဧကကတ္တနဲ့တကွာဖြစ်တော့ပထမဇံရူပါစဝိပ္ပစိတ်ပေါ့ဟုတ်ပြီဝိပ္ပစိတ်ငါမျိုးနော်ခါဒီဘဝမှာပဲယဟန္တာဖြစ်ပြီးမှဒီဇံကြီးဝင်စားတယ်ပေါ့ဟုတ်လားဒီဇံကြီးရအောင်အထုတ်တယ်ယဟန္တာဖြစ်တော့ဇံမပါပဲနဲ့လည်းဖြစ်နေတာပေါ့နော်သို့မဟုတ်ဇံရပြီးတဲ့နောက်ဇံကိုဟိုဝိပဿနာရှိပြီးတော့လေယဟန္တာဖြစ်နေတယ်အဲယဟန္တာမဖြစ်ခင်ကဇံကကုသိုလ်ဇံနော်ယဟန္တာဖြစ်ပြီးမှဇံကကရိယာဇံအဲ့လိုဇံလုံးဝမပါဘဲနဲ့လည်းပဲယဟန္တာဖြစ်နေတယ်အဲယဟန္တာဖြစ်တော့ဇံမပါဘူးသို့သော်ယဟန္တာဖြစ်ပြီးတဲ့နောက်မှာဇံဝင်စားခြင်းနဲ့ဆိုရင်သူကကမ္မထာအထောဝန်ပေါ့လေအဲ့လိုဇံရရင်အဲ့ဒီဇံဟာဘာဖြစ်မလဲကိရိယာပေါ့နော်ရူပဝဆရကိရိယာအဲ့ဒါလည်းပါလေပထမဇံကိရိယာစေဒုတိယဇံကရိယာစေတတိယဇံကရိယာစေသုတဇံကရိယာစေပင်စမဇံကရိယာစေဒါကြောင့်မို့ပေါင်းလိုက်ရင်ကုသိုလ်စေ၅ပါးဝိပဿစေ၅ပါးကရိယာစေ၅ပါးအာလုံရူပဝဆရစေ15ပါးရူပဝဆရဆိုပါတော့ရူပဘုံမှာများသောအဖြစ်ကျင်လီတတ်ဖြစ်တတ်တဲ့စိတ်လို့ဆိုလိုတာပေါ့နော်ကာမဝဆရကပါတော့ကာမဘုံမှာများသောအဖြစ်ကျင်လီတတ်တဲ့ရူပဝဆရဆိုတော့ရူပဘုံမှာများသောအဖြစ်ဖြစ်တတ်တဲ့သို့တော့ကာမဘုံမှာမဖြစ်ဘူးလားဆိုတော့ဖြစ်တာမဖြစ်လို့ပဲရမယ်လူဖြစ်နေဇံရရင်ဒါကာမဘုံမှာဖြစ်နေတာပေါ့နော်အဲဒါများတော့ဖြစ်တတ်တာကိုပဲသူပြောတယ်ဒါကြောင့်မို့ဥပါဝဆရစိတ်15ပါးသူ့ကိုဒီစိတ်တွေကိုပဲဘာလို့ခေါ်လဲဇံစိတ်လို့ခေါ်တယ်နော်အဲ့တော့လူပုဂ္ဂိုလ်တွေအနေနဲ့သတိထားဖို့ကဇံလို့ပြောလိုက်တာနဲ့ကောင်းကင်ပြန်နေနေတွေဘာတွေထင်ကုန်ကြလိမ့်ဟုတ်တယ်မလားဒီတိုင်းမထင်ဘူးနော်မဟုတ်ဘူးဇံရယုံနဲ့ technically ပြောမယ်ဆိုရင်ဇံရယုံနဲ့ကောင်းငယ်မပြန်နိုင်သေးဘူးဘာမှမလုံးနိုင်သေးဘူးဇံရလာသူကသူထိုင်ပြီးတော့ဇံဝင်စားပြီးတော့သူချမ်းသာနေတာပဲရှိတယ်နော်စိတ်ချမ်းသာနေမယ်တမာတိကောင်းပြီးတော့စိတ်တည်ကြည်နေမယ်ဒါပဲရှိတယ်အဲကောင်းငယ်ပြန်လာတော့တကူဖန်ဆင်းလာတော့သူများစိတ်တည်လာတော့ဘာလို့ကအများကြီးလှုပ်ယူအောင်အဘိညာဉ်ဆိုတဲ့အဆင့်ရောက်မှဖြစ်တယ်နော်အဘိညာဉ်အဆင့်မရောက်ဘဲနဲ့ပရမဇံဒုတိယဇံနောက်ဆုံးပင်စမဇံတော့ရိုးရိုးပင်စမဇံရနေုံနဲ့ဘာမှမလုပ်နိုင်သေးဘူးအဲ့ဒါကိုနားလည်ထားနားဟိုတချို့ကဇံရတယ်ဆိုဇံရရင်ကောင်းကင်ပြန်နိုင်လားဘာလုပ်နိုင်လားလဲအဲ့လိုပြောလို့ရှိတယ်ပြီးတော့လူတွေနည်းနည်းဒီလိုပဲသိတာများတယ်ဟုတ်တယ်မလားကောင်းကင်ပြန်သွားရင်လည်းဆိုတော့ဟိုဇံပျောက်သွားရင်ဇံလျှော့တယ်နော်အဲ့လိုဆိုတယ်အမှန်ကတော့ဒီအခုဒီဇံစိတ်တက်တက်ရယုံနဲ့မပြီးသေးဘူးဒီဇံကနေပြီးတော့တခါအရူပဇံ၄ပါးကိုတခါပြောင်းလို့အောင်အဲ့လိုလုတ်ပြီးတဲ့နောက်မှာဒီဇံ၉ပါးစလုံးကိုတခါတည်းအပြင်းများလန်းလန်းကြီးကြီးနေအောင်လုတ်ပြီးတဲ့နောက်မှာတခါပင်စမဆံကိုအထူးတခါလုတ်ရွာတယ်အဲ့ဒီခါကျမှအဘိညာဉ်ဆိုတာလည်းဖြစ်တယ်အဲ့ဒီအဘိညာဉ်ဆိုတဲ့အဆင့်မရောက်သေးဘဲမရောက်သေးရင်တော့ဟိုကောင်းကင်ပြန်လာလို့ဘာလို့မဖြစ်နိုင်လဲရ
ောကောင်းကင်ပြန်လ
ာလို့ရှိတယ်ဆာမတော့ဒါတွေကရှိတာပဲ
အဖြစ်န
ိုင်တယ်ဖြစ်နိုင်တယ်အင်းပြန်နိုင်
ဉာဏ်ရမှာ
အဘိညာဉ်ရမှာအဲ့ဒီကရောဘာလို့ရတယ်ဆိုတာရှိတယ်အစ်အကောင်ညီကျက်ကြီးရှိ
ရှင်ရပြီးတော့ရန်ကုန်မှာတော့ကြာပြီတော့ညဒီတစ်ခေါင်းနေပါရောက်လာတဲ့အခါကျတော့ရွှေကုန်ပြားဆက်ပြည့်စင်ရမှာလေဘာလို့စင်တယ်အဲ့ဒီပုံပုံလေးနိုင်ရတဲ့ပုံပုံလေးလာပြီးတော့အဲ့ဒီချိန်ဒီမရှိအောင
်အဲ့ဒါကတော့ဖြစ်နေပြီဖြစ်နေမယ်
တရားထိုင်ရတရားမှ
ဟုတ်တယ
်ဒီကိုသိကြည့်ရတယ
်အဲ့ဒါဖြစ်နေတယ်ဟုတ်တယ်လူမရှိတဲ့ချိန်တို့လူဘာကုန်လဲစင်ကြီးနဲ့အချိန်ပေါ့လူဆဲတဲ့အချိန်အဲ့ဒါမျိုးတို့လာပြီးတော့ဖြစ်နေတယ်ဒါကတော့ကဲဘာမေးချင်တာရှိ
ဒီဇာစီရောက်သွားတဲ့အခါကျသူ့ဘာသူပြီးရ
ပြီးအဲ့ဒါ
ရောက်ပြီ
ဟုတ်တယ်ဟုတ်တယ်ပြီးတော့ဒီ
ကတိုင်းရှိတယ်လို့ကတိုင်းရှိနေမျိုးအဖြစ်
မျက်စိပိတ်ထားလိုက်တွေ့နေရလို့ရှိရင်ဒါဟို
စံမရောက်သေးဘူးပထမဘာဘာခေါ်လဲဥက္ကဟနမိတ်အဆင့်ရှိတယ်နောက်တစ်ခါကျတော့ပฏิဘာကနမိတ်အဲ့ဒီပฏิဘာကနမိတ်ရောက်တဲ့အချိန်မှာဥပ္ပစာရဇံလို့ခေါ်တယ်ဇံအဆင့်မဟုတ်သေးဘူးဒီနိဗ္ဗာန်ဟုတ်ပေါ့အိမ်နီးနာချင်းလို့ပေါ့ဟုတ်လားဒီအိမ်မရောက်သေးခင်ဟိုအိမ်ဟိုအိမ်ပြီးရင်ဒီအိမ်ရောက်တော့မှာအဲ့ဒါဥပ္ပစာရလို့ခေါ်တယ်ဥပ္ပစာရကိုလည်းဇံလို့တော့သုံးတယ်ဇံအဆင့်မဟုတ်ဘူးအဲ့ဒီဥပ္ပစာရရောက်ပြီးတဲ့နောက်ကျတော့မှဇံအဆင့်ရောက်တယ်ဒီအင်္ဂါ၅မျိုးဝိတဝိဇ္ဇာဓာတ်တို့ကိုအဲ့လိုတကယ်ဟောပြတဲ့ခါကျတော့ဘာခေါ်လဲတကယ်သိတယ်ပေါ့ experience လုပ်နေတယ်ဝိတက်တဘောလေးထင်ရှားတယ်ဝိဇ္ဇာဓာတ်တဘောထင်ရှားတယ်တခါလေးလဲစိတ်နဲ့ဆိုတော့ဒီ10မိနစ်အတွင်းမှာဒီ5မိနစ်အတွင်းမှာဝိတက်ထင်ရှားစေပေါ့လေထင်ရှားပါစေဆိုတော့စိတ်အတိတ်ခံတဘောမျိုးလုပ်ပြီးတော့ထိုင်အဲ့ခါကျရင်ဝိတက်တဘောဟာအဲ့ကျတိတ်ထင်ရှားနေတယ်ဟုတ်လားဝိဇ္ဇာတထင်ရှားပါသေးပေါ့ဟုတ်လားဒီဝိဇ္ဇာတထင်ရှားတော့သူကြည့်လို့လေသိလို့လေဆိုရင်အဲ့လိုလုပ်တာလို့လေရတယ်ဟုတ်တယ
်ကိရိယာဘာဘာယဟန္တာနဲ့ဆိုင
်တာယဟန္တာဘုရားနဲ့ယဟန္တာဒါပဲဆိုင်တယ်ဟုတ်တယ
်
ဝိပ္ပစေကတော့ပြမာနဲ့ပဲဆိုင်တယ်ပြမာလေးနဲ့ပဲဆိုင်တယ်ရူပါဝစရပြမာပေါ့ရူပါသဘုံက16ဘုံရှိရမလို့တဘုံကနာမရှိတဲ့ဘုံဆိုတော့15ဘုံရူပါသ15ဘုံမှာလည်းပဲဟိုပထမဇန်စိတ်ဆိုရင်15ဘုံလုံးနဲ့မဆိုင်ဘူးဟုတ်လားပထမဇန်စိတ်ကနောင်ဘုံပန်းကြတော့သိလိမ့်မယ်ပစ္စမဘန်းကြတော့ပထမဇန်စိတ်က3ဘုံနဲ့ဆိုင်မယ်ဒုတိယဇန်စိတ်က3ဘုံနဲ့ဆိုင်မယ်တတိယဇန်စိတ်က3ဘုံနဲ့ဆိုင်မယ်သုတ္တဇန်လေးကြတော့9ဘုံလုံးနဲ့ဆိုင်မယ်ပေါ့လေအဲ့လိုဟိုပထမဇန်နဲ့တည်သွားရင်ဟိုကျပထမဇန်ဘုံသွားဖြစ်တာအဲ့လိုပထမဇန်ဝိပ္ပယရတယ်ဒုတိယဇံနဲ့ဒီလေဒုတိယဇံဝိပယရတယ်အဲ့လိုသွားမှာ
ရှင်မင်းပဋိပဌာန်ဝိပဿနာဒီဇံမရနိုင
်မရနိုင်ဝိပဿနာတလား
ဒီဇံမရ
မရ
သမထလို
တမထခုနဟာလိုလို့ရော
လုံးအ
ဲဘာလို့ဆိုတော့ဝိပဿနာကအာယုံတစ်ခုတည်းကိုစွဲထားတာမဟုတ်ဝိပဿနာမှာရတဲ့တမာတိကတမထမှာရတဲ့တမာတိတော့အားမရှိဘူးအမှန်တကယ်အဲ့လောက်လည်းမလို့ဘူးအဲ့တော့ဝင်းနဲ့ထွက်တဲ့ကူပဲဟုတ်လားတမထနီးရှုမယ်အာထုံမယ်ဝိပဿနာနီးအာထုံတမထနီးအာထုံပြီဆိုရင်ဝင်းနဲ့ထွက်တဲ့ဒါကူပဲစိတ်ကစိတ်ကိုတည်ရှင်ထားရမယ်ဟုတ်လားဘေးဟာတွေကဘာမှအရေးမလုံးနဲ့အဲဆိုတော့ဝင်းတေးထွက်တေးဝင်းနဲ့ထွက်တဲ့ရည်တဲ့နီးတွေပါလေရှိတယ်ဟုတ်လားခဏနာနီးတို့ပါလေရှိတယ်ဘာလို့ပဲလှုပ်လို့ဒီဟာကူပဲတခါလဲဆုတ်ကင်ထားတယ်လို့ပေါ့အဲ့ဒီနေရာအဲတမထာနေဟုတ်ဝိပဿနာနေကြတော့ဝင်းနဲ့ထွက်တဲ့ကူတော့ရှုတာဒါမှလို့ရှုပုံချင်းလဲကွာတယ်တမထာနေတော့ဝင်းနဲ့ထွက်တဲ့အာမန်ရှုတာဝင်းနဲ့ထွက်တာဟုတ်ပဲဟိုပညာအနေနဲ့ရှုတာဝိပဿနာနေကြတော့ဒါကိုပရမတ်မြင်အောင်ရှုတာပရမတ်ဆိုတာသူ့တဘောကိုတကယ်ပေါ်အောင်ရှုတာဒီထွက်လေဝင်းလေဆိုတာဝါရောတပါရွတ်တက်မှာဘယ်လိုသဘောရှိလဲတွန်းကန်တက်တဲ့သဘောရှိတယ်ထောက်ကန်တက်တဲ့သဘောရှိတယ်အဲ့ဒီသဘောကိုမြင်အောင်ကြီးစိုက်ပြီးတော့ရှိသွားတယ်စိတ်ဥတီချက်ကိုအဲ့လိုသွားတယ်ဘုမာတရားကိုမြင်အောင်ရှိတော့မဟုတ်ဘာပင်းညက်ပြီးတော့တခါဝိပဿနာအားထုတ်တဲ့ခါကျတော့သူ့ရှုနေမှလို့ဘေးကအတန်ကြီးလာတယ်ကျေလောင်အတန်ကြီးမြည်လာရင်အဲ့ဒီအတန်လည်းရှိသွားတယ်ကိုယ်စိတ်ကဒီရှုတဲ့ထက်ပြေးသွားတယ်ဒီစိတ်လည်းရှိသွားတယ်တခါလေစိတ်တူလာတယ်စိတ်တူလာလည်းရှိသွားတယ်ပြောလာတယ်ပြောလာလည်းရှိသွားတယ်ငါနားလာတယ်တနည်းနားတယ်အဲ့လိုဒီပစ္စုပန်အခိုက်အတန့်မှာထင်ရှားနေတာမှသမျှကိုရှိသွားတယ်ဝိပဿနာတမထလှုပ်နေပြီဆိုရင်နားနေလည်းနေပဲဟုတ်လားဒါပဲဒီတစ်ခုတည်းကိုပဲကံပြီးရှိသွားအဲ့ရှိတော့လည်းခုနကလိုထွက်တဲ့ဝင်တဲ့ပြင်းရဟုတ်လားရှိသွားဒီကြတော့ပရမတ်ထူဖော်နေအောင်ကြိုးစားရတယ်အစကတော့ပညာနဲ့ပဲစားရတာပဲပညာမပါလဲရတော့မရဘူးကြားလာတဲ့ခါကျတော့အဲ့ခုနသဘောမြင်တယ်အဲတမထမှာတမာတိအာကောင်းကောင်းကြီးလို့တယ်ဝိပဿနာမှာတမထလောက်မလို့သို့တော့တမာတိမပါလဲရတော့မဖြစ်ဘူးပေါ့တခါဝိပဿနာတမထနဲ့ဝိပဿနာကိုတမထအရင်အားထုတ်ပြီးတော့မှဝိပဿနာအားထုတ်လို့လည်းရတယ်နော်ဝိပဿနာအားထုတ်ပြီးတော့မှသမထသဘောပါတာလည်းရတယ်။ဝိပဿနာနဲ့သမထနဲ့ဝိပဿနာကိုအဆုံးအဆုံးအားထုတ်တာနေလေရှိတယ်။အဲ့လိုအမျိုးမျိုးရှိတယ်။အဲ့တော့ရှင်းလုံးကတော့အချိန်လေးများများပေးနိုင်ကြတယ်။ ကျောတော့မြတ်စွာဘုရားနဲ့တွေ့တဲ့အခါဟောလာမြတ်စွာဘုရားမရှိလည်းပဲဟိုတစ်ဖက်ကြီးလေးရှိသေးတဲ့အခါမျိုးမှာကြတော့ကိုလူတွေကဇန်းဇန်းပေါ့နည်းနည်းပို့ပြီးတော့တွေ့လာတယ်ဆိုတော့ဇန်းပထမရအောင်အားထုတ်လိုက်ပြီဇန်းရအောင်အားထုတ်ပြီးတော့မှအဲ့ဒီဇန်းကိုအနိစ္စဒုက္ခဒါတမြေကိုရှုတာဇန်းကိုရှုတာခုနဝိတ္တဝိသရကိုပဲရှုတာအဲ့ကြတော့ဝိပဿနာဖြစ်တယ်ဇန်းကိုပထမတမထနဲ့ဇန်းရအောင်အားထုတ်လိုက်တယ်ဒီဇန်းကိုဝိပဿနာရှုတို့မဟုတ်ဇံဝင်စားတယ်ဇံဇံကနေပြီးတော့ထလိုက်တယ်ထဆိုလူထတာမဟုတ်ဇံစိတ်ထတာဟုတ်လားဇံကနေထပြီးတော့ရှုကျင်တာကိုပဲဝိပဿနာရှုလိုက်တယ်အဲ့ဒါကတမထအရင်အားထုတ်ပြီးတော့ဝိပဿနာသွားတဲ့နေဝိပဿနာအားထုတ်ပြီးတော့တမထဆိုတာကတော့ဇံရတဲ့တမထမျိုးမဟုတ်ဘူးစစာချင်းကိုဝိပဿနာအားထုတ်ပြီးတော့တချင်းကျတော့စိတ်ကတီးသွားတာအဲ့ဒါကိုပဲတမထလို့သုံးတယ်အဲ့ဒါခုနကလူဇံရအောင်ထုတ်တဲ့တမထမဟုတ်တော့ဘူးအဲ့လိုစိတ်တည်ပြီးတော့ဟိုယုံညာတဘောတွေမြင်ကုန်အစုံအစုံအားထုတ်တယ်တွဲပြီးတော့အားထုတ်တယ်ဆိုတော့ကြတော့ပထမဇန်ဝင်စားလိုက်တယ်ဟာပြီးတော့ပထမဇန်ထားပြီးတော့သူ့ကိုပဲပြောကြပါဘူးရှုလိုက်နောက်ဒုတိယဇန်ဝင်စားတယ်ရှုတယ်ဝင်စားတာကတမထရှုတာကဥပဒနာတတိယဇန်ဝင်စားတယ်ရှုတယ်အဲ့လိုလှုပ်လှုပ်တွိုင်းတွိုင်းတွိုင်းနဲ့ဥပဒနာတက်သွားတယ်အဲ့ဒါကအစုံအစုံအားထုတ်